Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ2023ခုဇူလိုင်လ26ရက်ဗုဒ္ဓနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOA မြန်မာပိုင်းစီစဉ်တွေကိုလိုက်ဒိုမီတာ24 40 51နဲ့လိုက်လမီတာ190ပြည် VOA ရဲ့ Facebook စာမျက်နှာနဲ့ Twitter YouTube စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်တော်တမောင်သားမှာအခုမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
ကျွန်တော်တားညူပါဒီနေ့ကြီးညာပေးမဲ့သတင်းတွေထဲမှာတော့ဒီ American Russia ချင်းသားလက်လက်ရေးမှာမနေ့ကပြန်လွတ်လာခဲ့တဲ့ American Marine တပ်သားဟောင်းတူယူကရိန်းနိုင်ငံတွင်တိုက်ပွဲတစ်ခုမှာထိခိုက်ဒဏ်ရာရတယ်လို့ American နိုင်ငံရဲ့ဌာနကပြောပါတယ်။နောက်ဒေါ်ဆန်းစုကြည်ကိုနေပြီးတော့အချင်းထောင်ကနေပြီးတော့နေအကျေကျုပ်ပြောင်းဖို့အစီအစဉ်ရှိထားတယ်လို့လုံခြုံရေးတာဝန်ရှိသူတူကိုကိုးကားပြီးတော့ AP သတင်းဌာနကနေပြီးတော့ဖော်ပြပါတယ်။ဆရာဒီထိတ်တန့်ရောက်သတင်းတွေကိုဥတ္တမောင်တန်းနဲ့တူကြီးညာပေးသွားဖို့ရှိပါတယ်ခင
်ဗျ။ Okay ကိုသားညူကြီးဒီနေ့မကြခင်သတင်းဆောင်ပါတွေထဲမှာကြားကြရမှာကတော့
ဒီမြန်မာနိုင်ငံစပယ်နေကလက်ခတ်တောင်ကုန်းကိုကျွန်တော်တာဝါလိုင်းကုန်းလို့ခေါ်တော့ပါတော့အဲဒီဒီကုန်းကိုကျွန်တော် KNL ပေါ်ပရာစီကျောင်းနဲ့ဖူးပေါင်း
ခုကြားခဲ့ရတာကတော့မြောက်ဒီတဝိုက်တိုက်ပွဲသတင်းဆောင်ပါတဲ့ကပါဒီအကြောင်းအပြည့်စုံကိုသတင်းဆောင်ပါတွေတင်ဆက်တဲ့အခါပထမဆုံးကြားကြရမှာပါဒါအပြင်မြန်မာစစ်တပ်ကိုတရုတ်ကလက်ထက်ချောင်းရောင်းချတဲ့အပေါ်တုံ့ပြန်ချက်မန္တလေးတိုင်းမတရားမြို့နယ်တွေကရွာတရွာကိုစစ်တပ်ကဝန်စီးတဲ့သတင်းနဲ့ထိုင်းနိုင်ငံရဲ့ဆေးလက်ကုခီးလဲသောအစီအစဉ်သတင်းဆောင်ပါတွေကိုလည်းရှုမြင်ကြကြရမှာဖြစ်ပါတယ်။ဒုတိယပိုင်းနိုင်ငံဘက်မှာတော့မြေကြီးဩဇာအစီအစဉ်အမေရိကန်နိုင်ငံ၏သတင်းဆောင်ပါဆိုရှယ်မီဒီယာပေါ်ကတမလစ်သတင်းတိုလေးတွေနဲ့ကမ္ဘာတစ်လွှာခီးသောအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုကြားကြရပါပါ။အခုတော့ထိတ်တန့်ရောက်သတင်းတွေကိုကိုသားညူနဲ့ကျွန်တော်တမောင်သားတို့ပြောပြပါမယ်။
အမေရိကန်ရုရှားအခြေသားလက်လက်ရေးမှာမနစ်ကပြန်လွတ်လာတဲ့အမေရိကန်မရင်းတပ်သားဟောင်းတူကယူကရိန်းနိုင်ငံတွင်တိုက်ပွဲတစ်ခုမှာထိခိုက်ဒဏ်ရာရရှိခဲ့တယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရသူကပြောဆိုပါရယ
် Mr. Reed was not engaged in any activities on behalf of the US government
Mr. Reed ရဲ့လှုပ်ရှားဆောင်ရွက်မှုတွေဟာအမေရိကန်အစိုးရကိုကိုးစားမပြုပါဘူးအမေရိကန်နိုင်ငံသားတွေကိုကျွန်တော်တို့အနေနဲ့ရှင်းရှင်းလင်းလင်းပြောဆိုသတိပေးထားပါတယ်အမေရိကန်နိုင်ငံသားတွေအနေနဲ့ယူကရိန်းကိုတွားရောက်လေပတ်တာမလုပ်ဖို့ပါလို့နိုင်ငံရေးဌာနလက်ထောက်ပြောခွင့်ရသူ Vedant Patel ကနေ့စဉ်သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုပါတယ်စစ်ပွဲမှာပါဝင်တိုက်ခိုက်ဖို့ယူကရိန်းကိုသွားဖို့ဆုံးဖြတ်ခဲ့ကြတဲ့အမေရိကန်နိုင်ငံသားတွေအပါအဝင်ယူကရိန်းမှာရှိကြတဲ့တာမန်အမေရိကန်နိုင်ငံသားတွေကိုကူညီကယ်ထုတ်ဖို့မရှိဘူးလို့လည်းနိုင်ငံရေးဌာနလက်ထောက်ပြောခွင့်ရသူကပြောပါတယ်။တိုက်ပွဲမှာထိခိုက်ဒဏ်ရာရခဲ့သူ Trevor Reed ဟာ NGO အဖွဲ့တစ်ဖွဲ့ရဲ့အကူအညီနဲ့ဂျာမနီနိုင်ငံကိုပို့ဆောင်ပြီးတော့ဆေးဝါးကုသမှုခံယူနေတာကိုသူတို့သိထားတဲ့အကြောင်းလဲနိုင်ငံရေးဌာနပြောခွင့်ရသူကပြောပါတယ်။ယူကရိန်းနိုင်ငံဟာအမေရိကန်နိုင်ငံသားတွေတွားရောက်ဖို့မသင့်တော်တဲ့အဆင့်လေးခီးသွားလက်ညှိုးမှုတတ်မှတ်ထားတဲ့နိုင်ငံဖြစ်တယ်လို့လည်းသူကပြောပါတယ်။ယူကရိန်းစစ်မှာပါဝင်ဆင်နွှဲလိုတဲ့အမေရိကန်နိုင်ငံသားတွေကိုမတွားဘူးအမေရိကန်ကပိတ်ပြင်တားမြစ်တာမျိုးမရှိပေမဲ့အဲ့ဒီကိုတွားလို့ရှိရင်ဖမ်းဆီးတပ်ဖြတ်ခံရတာခန္ဓာကိုယ်ထိခိုက်ခံရတာမျိုးတွေရှိနိုင်တယ်ဆိုပြီးတော့သတိပေးထားပါတယ်။ဒါပေမဲ့လည်းယူကရိန်းစစ်ပွဲမှာတူးချင်းဆန္ဒနဲ့ဝင်ကူနေတဲ့အမေရိကန်နိုင်ငံသားထောင်ခံန်းရှိပဲလို့ယူဆရပါတယ်။ Trevor Reed ဟာလွန်ခဲ့တဲ့နှစ်ပတ်ကမြို့မြိုင်နင်းမိပြီးတော့မိုင်းစမိုင်းနာတွေနဲ့ဒဏ်ရာရရှိပြီးတော့အခုဒီဂျာမနီစစ်ရုံးတစ်ခုမှာပြန်တက်တာနေပြီလို့အမေရိကန်ပြည်တွင်းသတင်းတွေမှာတော့ဖော်ပြရေးသားပါတယ်။သူဟာရုရှားမှာနှစ်နှစ်ကျော်ကြာဖမ်းဆီးခံရပြီးတဲ့နောက်2022ခုနှစ်ဧပြီလကလွတ်မြောက်လာသူပါသူဟာရုရှားရဲရာရှိတူကိုအကြမ်းဖက်လို့ဆိုပြီးတော့2019ခုနှစ်တွင်းမှာဖမ်းဆီးခံရပြီးတော့ထောင်ဒဏ်6နှစ်ချမှတ်ခံခဲ့ရပါတယ်အဲဒီနောက်ရုရှားထောင်ကနေပြီးတော့သူလွတ်မြောက်လာဖို့အမေရိကန်မှာရှိတဲ့သူ့ရဲ့မိသားစုတွေကကြိုးပမ်းခဲ့ကြတာပါအဲဒီနောက်အမေရိကန်ထောင်မှာနှစ်20ထောင်ဒဏ်ချမှတ်ခံထားတဲ့ရုရှားမူရမောင်ခိုတူနဲ့သမ္မတဂျိုးဘိုင်ဒန်အစိုးရလက်ထက်မှာအပြန်အလှန်လဲလှယ်ပြီးတော့ရုရှားထောင်ကနေပြီးတော့သူလွတ်မြောက်လာတာဖြစ်ပါတယ်ခင်ဗျာ
ဆီးရီးယားမှာရုရှားတိုက်လေရင်တစည်းဟာအမေရိကန်မောင်းသူမဲ့ drone တစည်းအနည်းကိုအာနီယာရှိလောက်တဲ့အကွာအဝေးထိအနီးကပ်ပြန်တန်းခဲ့ပြီးမိကြီးတွေတဲ့ပြစ်ခတ်ခဲ့လို့အပြည့်အစုံရှိခဲ့တဲ့အကြောင်းအမေရိကန်လေတပ်ကအင်္ဂါနေ့ကသတင်းထုတ်ပြန်လိုက်ပါတယ်ဒီလိုရန်လိုမစင်မကျင်တာဝန်မဲ့ပြုမှုဒါတွေချက်ချင်းရပ်ဖို့ဆီးရီးယားမှာရှိတဲ့ရုရှားတပ်ဖွဲ့တွေကိုတောင်းဆိုကြောင်းအမေရိကန်ဘိုးလေတပ်အကြီးအကဲဒုတိယဗိုလ်ချုပ်ကြီး Alex Grinkiewicz ကပြောကြားလိုက်ပါတယ်အခုလိုဖြစ်ပျက်ခဲ့တာကတင်းငွေနေမှာပါဆီးရီးယားမှာ IS ကျမ်းဖက်နေနေပါဝင်နေတဲ့အမေရိကန်ရဲ့ MQ-9 Reaper အမျိုးအစားမောင်းသူမဲ့လေယာဉ်ကိုရုရှားဘက်က Sukhoi Su-35 အမျိုးအစားဂျက်လေယာဉ်ကမိကြီးနဲ့ပစ်ခဲ့တာဖြစ်ပါတယ်။ဒရုန်းယာဉ်မှာပင်္ဂါပိုင်းပြင်းထန်ပျက်စီးသွားပြီးမဲ့မြေပြင်ဝန်ထမ်းတွေကဒရုန်းယာဉ်ကိုထိန်းချုပ်နိုင်ပြီးအခြေစိုက်စခန်းကိုပြန်လည်ပြန်တန်းနိုင်ခဲ့တယ်လို့ဆိုပါတယ်။ဒါအရှေ့လေပိုင်းမှာနိုင်ငံတပ်ဖွဲ့ထိတ်တိုက်ပြမှုတွေကနောက်ဆုံးထိပ်ပြမှုဖြစ်ပါတယ်။
အစ္စရေးနိုင်ငံမှာတော့တရားရေးစနစ်ရဲ့လုတ်ပိုင်ခွင့်ကိုကန့်တတ်တဲ့ဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူရဲ့တရားရေးစနစ်အပြောင်းလဲအစီအစဉ်ပထမပိုင်းကိုလွှတ်တော်ကမဲခွဲအတည်ပြုလိုက်တဲ့နောက်တော့ဒီလောက်ရကိုဆန့်ကျင်ကောက်ကွက်တဲ့အနေနဲ့သတင်းစာအတော်များများမှာမြန်မာဖုံးတစ်ခုလုံးအမဲအောင်ဆန်းမျက်နှာဖော်ပြခဲ့ကြသလိုအစ္စရေးဆရာဝန်တွေကလည်း24နာရီဆန္ဒပြမှုတရအင်္ဂါနေ့မှာစတင်ခဲ့ပါတယ်တချင်ထဲမှာတော့ဂျေရုဆလင်မှာထောင်နဲ့ချီတဲ့လမ်းပေါ်ဆန္ဒပြသူတွေနဲ့ရဲတွေတနင်္လာနေ့တညလုံးမှာရုံးဆန်ခတ်မှုဖြစ်ခဲ့ပါတယ်အာနာဘန်ကမိသားပတ်တွေတုံလူစုခွဲခဲ့တယ်လို့ဆန္ဒပြသူ40နီးပါးလဲဖန်ခါရပါတယ်ရဲရှာရဲရရှိ10ဦးထိခိုက်ဒဏ်ရာရတယ်လို့သိရပါတယ်တဲလ်အယ်ဗစ်မှာလဲလမ်းပေါ်မှာဆန္ဒပြသူတောင်းကနဟာအစ္စရေးလန်တွေကိုဝှေ့ယမ်းပြီးတော့ကားတာယာတွေကိုမိရှူတာမိရှူမိပန်းဖြစ်ပေါက်တာတွေလုပ်ပါတယ်အစ္စရေးရဲ့အထင်ကြီးရသတင်းစာကြီး၄ဆောင်ကလဲအစ္စရေးဒီမိုကရေစီအတွက်မှောင်ကျတဲ့နေ့ဖြစ်တယ်လို့ကြေညာပြီးတော့သတင်းစာမျက်နှာဖုံးတစ်ပြင်လုံးမှာမဲအောင်ခြေပြီးတော့ပုံနှိပ်ဖော်ပြခဲ့ကြပါတယ်ဒီဆမ်မီနာတွေကိုဆိုရင်မကင်းတဲ့အဆင့်မြင့်နိပညာလုပ်သားများလို့ဆိုတဲ့အဖွဲ့တစ်ဖွဲ့ကနေပြီးတော့အခကျင်းကွေပြီးပြီးတော့ထည့်သွင်းခဲ့တာပါလွှတ်တော်ကအတီးပြုတ်ပေးခဲ့တဲ့အစိုးရရဲ့တရားရေးကဏ္ဍပြုပြီးအစည်းအဝေးပထမပိုင်းထဲမှာတရားရေးလုပ်ပိုင်ခွင့်အာဏာတွေကိုချုပ်ချယ်တာနောက်လွှတ်တော်ဆုံးဖြတ်ချက်ကိုတရားရုံးချုပ်ကလွှမ်းမိုးလို့မရတဲ့ကန့်သတ်မှုတွေပေါ်ပေါ်ပါတယ်ခင်ဗျာ
အမေရိကန်မက္ကဆီကိုနယ်စပ်ကိုရောက်လာကြတဲ့ရွှေပြောင်းနေထိုင်သူတွေတဲ့ကအွန်လိုင်းကနေခေလုံးခွင့်ကြိုးမလျှောက်ထားတဲ့သူတွေဒါမှမဟုတ်လာခဲ့တဲ့လမ်းကြီးတစ်လျှောက်တိုင်းကတိုင်းကမှအကာအကွယ်ပေးဖို့မလျှောက်ထားခဲ့တဲ့သူတွေကိုခလုံးခွင့်လျှောက်ထားခွင့်ညှင်းပယ်နိုင်တဲ့အမေရိကန်လူဝင်မှုကြီးကြပ်ရေးရဲ့အခွင့်အာဏာကိုဖက်ဒရယ်တရားသူကြီးကအင်္ဂါနေ့ကတားမြစ်လိုက်ပါတယ်။ဒါပေမဲ့အုပ်ချုပ်ရေးဘိုင်းကပြန်လည်ယူကံဝင်ဖို့အချိန်ပေးတဲ့အနေနဲ့တရားသူကြီးကသူ့ရဲ့စီရင်ချက်အာဏာတည်မဲ့ကာလကိုနှစ်ပတ်ရွှေ့ဆိုင်းပေးလိုက်ပါတယ်။ကယ်လီဖိုးနီးယားမြောက်ပိုင်းခရိုင်ကဖက်ဒရယ်ခရိုင်တရားသူကြီးဂျွန်တိုက်ဂါရဲ့အမိန့်ဟာမေလတုန်းကတက်တန်းကိုဆုံးခဲ့တဲ့ COVID-19 ကာယောဂါကာလရွှေပြောင်းဝင်ရောက်မှုကန့်သက်ချက်အပြီးသမ္မတဂျိုးဘိုင်ဒန်အစိုးရကချမှတ်ထားခဲ့တဲ့အဓိကနေကြားလူဝင်မှုကြီးကြပ်ရေးလှုပ်ထုံးလုံးကြီးကိုပယ်ဖျက်လိုက်တာလည်းဖြစ်ပါတယ်။ချွင်းချက်တချို့ရှိပြီးမိသားစုမပါဘဲရွှေပြောင်းလာတဲ့အသက်မပြည့်သေးတဲ့ကလေးတွေကိုတည့်ရောက်မှုမရှိပေမဲ့စီးပင်းသက်မှာခိုးလုံခွင့်တောင်းခံခဲ့တဲ့ရွှေပြောင်းနေထိုင်သူများပေါ်ပြင်းထန်တဲ့ကန့်သက်ချက်တွေချမှတ်ထားခဲ့တာပါ။ဘိုင်ဒန်အစိုးရရဲ့ကန့်သက်ချက်တွေဟာလူတူနိုင်ငံတဲကိုဘလို့ဝင်လာလဲဆိုတော့ကိုထက်သွင်းမစဉ်းစားရဆိုတဲ့ခေါလုံခွင့်ဆိုင်ရာအခွင့်အရေးပေးထားတဲ့အမေရိကန်ဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ရွှေပြောင်းနေထိုင်ကြသူတွေရဲ့အရေးဆောင်ရွက်သူတွေကကန့်ကွက်ခဲ့ကြပါတယ
်။ VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5.24 kHz 12.13 MHz 5.40 kHz 8.13 MHz 5.51 kHz 5.89 နဲ့လိုင်းလက်မီတာ190 kHz 1.505တို့ကနေထုတ်လွှင့်ပေးနေပါလိမ့်ရှင
်။ View American တန်ကနေပြီးတော့မနေ့ပိုင်းနိုင်ငံတကာသတင်းတွေကိုဆက်လက်တင်လွှင့်နေပါရယ်။ဒေါန်ဆန်းစုကြည်ကိုနေပြီးတော့ကျင်းထောင်ကနေပြီးတော့နေအခြေချုပ်ပြောင်းဖို့အစီအစဉ်ရှိတယ်လို့လုံခြုံရေးတာဝန်ရှိသူတူကိုကိုးကားပြီးတော့ AP သတင်းဌာနကဖော်ပြပါရယ်။ဒေါန်ဆန်းစုကြည်ကိုအကျဉ်းထောင်တွင်းကနေပြီးတော့နေပြောလိုက်ပြီးဆိုပြီးတော့သတင်းတွေကြေကြေပြန့်ပြန့်အခုဖြစ်နေတာပါ။စစ်ကောင်စီကတည်တဲ့ဗုဒ္ဓဂျူဘွားတော်ဖွင့်ပွဲထိမ့်မှဖြစ်တဲ့ဒေါန်ဆန်းစုကြည်ကိုကျင်းထောင်ရနေပြီးတော့နေအခြေချုပ်ပြောင်းဖို့ကြေညာဖို့ရှိတယ်ဆိုပြီးတော့နေပြည်တော်မှာရှိတဲ့တာဝန်ရှိသူတူက AP သတင်းဌာနကိုပြောတာပါဒါပေမဲ့လည်းဘယ်နေရာကိုရှုမလဲဆိုတာကိုတော့အမိမဖော်လို့တဲ့အဲ့ဒီအရာရှိကအတိအကျမသိဘူးလို့ပြောပါတယ်အဲ့ဒီဗုဒ္ဓရုပ်တော်ဖွင့်ပွဲအခမ်းအနားကတော့လာမယ့်အင်္ဂါနေ့မှာလုပ်ဖို့စီစဉ်ထားတာပါဒေါန်ဆန်းစုကြည်ကိုနေပြည်တော်ကဒုတိယဝန်ကြီးတွေနေထိုင်တဲ့အိမ်တလုံးကိုပြောင်းရွှေ့လိုက်ပြီးလို့သတင်းတွေပေါ်မှာတော့သူအတိမပြုတ်နိုင်ဘူးလို့အဲ့ဒီအရာရှိက AP သတင်းဌာနကိုပြောပါတယ်စစ်တပ်ကအာဏာသိမ်းပြီးချင်းကလေးကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကိုနေအခြေချုပ်ချထားတာပါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဖြစ်သူနေတဲ့အိမ်မှာပဲမူလကနေအခြေချုပ်ချထားရတာနေပြီးတော့နောက်ပိုင်းမှာစစ်တပ်ဝင်လို့ယူဆတဲ့အိမ်တလုံးစီကိုရွှေ့ခဲ့ပါတယ်ဒီနောက်တော့2022ခုနှစ်ဇွန်လမှာသူ့ကိုနေပြီးတော့အကျဉ်းဆောင်ကိုပို့ခဲ့တာပါဒေါန်ဆန်းစုကြည်ဥဆောင်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်က2020ရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရခဲ့တဲ့နောက်အစိုးရနောက်တက်တန်းအတွက်လွှတ်တော်ခေါ်ယူမဲ့အချိန်မှာစစ်တပ်ကအာဏာသိမ်းယူပြီးတော့ဒေါန်ဆန်းစုကြည်နဲ့အစိုးရအဖွဲ့ဝင်အားလုံးနီးပါးကိုဖမ်းဆီးထောင်ချခဲ့တာပါဆွေချက်အတော်များများနဲ့ထောင်ဒဏ်33နှစ်ချခံထားတဲ့အသက်88နှစ်အရွယ်ဒေါန်ဆန်းစုကြည်ကိုအခုလာဇန်းပိုင်းမှာပဲထိုင်းနိုင်ငံခြားရေးဝန်ကြီးကတရားတွေ့ဆုံခွင့်ရခဲ့ပါတယ
်တရုတ်နိုင်ငံခြားရေးဝန်ကြီးချင်ငန်းလူမြင့်ကွင်းကတလားတော့ပျောက်သွားခဲ့ပြီးတဲ့နောက်ယာဒူကအထောက်ခံရရတာကတရုတ်နိုင်ငံရဲ့တာဝန်ရေးဆိုင်ရာမတည်ငြိမ်မှုကိုထင်ရနေတယ်လို့လေ့လာသူတွေကသုံးသပ်လိုက်ကြပါတယ်တရုတ်နိုင်ငံနဲ့တခြားနိုင်ငံတွေထိတွေ့ဆက်ဆံမှုပေါ်အပြည့်သဘောဆောင်တဲ့တရားမှုတွေလည်းဖြစ်လာနိုင်တယ်လို့ဆိုကြပါတယ်။ချင်းကန်းကိုထုတ်ပယ်ပြီးသူ့အစားအရင်ကနိုင်ငံခြားရေးဝန်ကြီးတာဝန်ယူခဲ့ဘူးတဲ့ဝမ်နီကိုပြန်လည်ခန့်အပ်ဖို့လွတ်တော်ပါအင်္ဂါနေ့ကမဲခွဲဆုံးဖြတ်ခဲ့ကြတာပါ။အသက်58နှစ်အရွယ်ချင်းကန်းကိုတရုတ်သမ္မတရှီကျင်းဖင်ရဲ့ယုံကြည်စိတ်ချတဲ့မဟာမိတ်တွေကတူဦးဖြစ်သုံးသပ်သူတွေကရှုမြင်ထားကြပါတယ်။ သူဟာ COVID-19 ကာယောဂါကာလအတွင်းအမေရိကန်ဆရာသားမှကြီးဖြစ်တောင်းဝင်ထမ်းပြီးတဲ့နောက်မနစ်ဒီဇင်ဘာလမှာတရုတ်နိုင်ငံသားကြီးဝင်ကြီးဖြစ်လာခဲ့ပေမဲ့အခု9လမှပြည့်ခင်မှာရာဒူးကဖယ်ရှားခံလိုက်ရတာဖြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံတာလီဘန်အစိုးရကိုယ်စားလှယ်တွေဟာအင်ဒိုနီးရှားနိုင်ငံကိုအခုအလှတိခါမှာခင်ဗျာအခုစောပိုင်းတုန်းကနှစ်နိုင်ငံကြားတရားဝင်ဆက်ဆံရေးမဟုတ်ဘဲနဲ့အလွတ်သဘောလာရောက်ခဲ့ကြတယ်လို့အင်ဒိုနီးရှားနိုင်ငံကြီးဌာနကအင်ကာနီမှာထုတ်ပြန်ပါတယ်။အာဖဂန်ဘက်ကပြောဆိုမှုမှာတော့ကမ္ဘာမွတ်စလင်လူဦးရေအများဆုံးဖြစ်တဲ့အင်ဒိုနီးရှားနိုင်ငံကနိုင်ငံရေးသမားတွေနဲ့သူတို့တွေ့ဆုံတယ်လို့ဆိုပါတယ်။2021ခုနှစ်ဩဂတ်စ်လအတွင်းတာလီဘန်တို့အာဏာရယူပြီးတဲ့နောက်တာလီဘန်တွေဟာအင်ဒိုနီးရှားအပါအဝင်ကမ္ဘာလွှားကမွတ်စလင်တိုင်းပြည်တွေနဲ့နိုင်ငံရေးစီးပွားရေးဆက်ဆံမှုတွေလုပ်ပြီးတော့အတိအမှတ်ပြုခါဖို့ကြိုးပမ်းနေကြတာပါ။ယခင်2020ကြာအဆိုးလာတဲ့တာလီဘန်အစိုးရကိုအမေရိကန်ဥဆောင်တဲ့နိုင်ငံတကာတပ်တွေဖြုတ်ချခဲ့ပြီးတဲ့နောက်အမေရိကန်တပ်တွေပြန်ရုတ်မှာပဲတာလီဘန်ကအာဏာပြန်ယူခဲ့တာပါ။ဒါပေမဲ့လည်းအင်ဒိုနီးရှားအနေနဲ့ကအာဖဂန်တာလီဘန်အစိုးရကိုတရားဝင်အသိအမှတ်မပြုသေးပါဘူး။အင်ဒိုနီးရှားနိုင်ငံရဲ့ဌာနပြောခွင့်ရသူတီကူဖိုင်ဆာရှာက AFP သတင်းဌာနကိုပြောရမှာတော့သူနားလည်မှုရတော့အင်ဒိုနီးရှားမှာရှိတဲ့အာဖဂန်တန်ယုံနဲ့သူတို့အတွင်းကိစ္စအတွက်လာရောက်တဲ့အလို့သဘောခီးစဉ်ဖြစ်တယ်လို့ပြောပါတယ်။ဒါကိုတာလီဘန်ကုစရဲအဖွဲ့ဆိုပြီးတော့တုံ့တုံဖော်ပြလို့မရဘူးလို့လည်းသူကပြောပါတယ်။ဒါမှမဟုတ်အာဖဂန်နိုင်ငံရဲ့ဌာနလက်ထောက်ပြောခွင့်ရသူကတော့ဇူလိုင်14ရက်နေ့ Twitter ရေးသားချက်မှာသူတို့အစိုးရရဲ့ထိပ်ပိုင်းတန်တမန်တူဦးဆောင်တဲ့ကုစလေအဖွဲ့အင်ဒိုနီးရှားနိုင်ငံကိုတွားရောက်ခဲ့တယ်လို့ဖော်ပြပါရှိပါတယ်ခင်ဗျာ
။မနက်ခင်းတော့ဆိုရသတင်းတွေကိုကိုသားညူနဲ့အတူချိန်ညာပေးခဲ့ကြတာပါ။အခုဆက်လက်ပြီးသတင်းဆောင်ပါတွေကိုတင်ဆက်ပါလို့မယ်။တရုတ်လက်နက်ရောင်းချမှုအပေါ်အမြင်ကိုမတင်ပြမီမြောက်ပြည်တဝိုက်ကတိုက်ပွဲတွေအကြောင်းအရင်တင်ပြခြင်းမှာလဲဇူလိုင်24ရက်နေ့ကစလို့တိုက်ပွဲတွေကဆက်ဖြစ်နေတာကြောင့်ထွက်ပြေးတိတ်ဆောင်နေရတဲ့ဒေသခံတွေဟာလည်းနေရမပြတ်နိုင်ကြပဲဖြစ်နေတဲ့အကြောင်းထိုက်ချေဆိုင် VOA သတင်းတောက်မအေးမာကအခုလိုသတင်းပေးပို့ထားပါတယ
်ကရင်ပြည်နယ်မြောက်ပြည်မြို့အနီးနားမှာရှိတဲ့စစ်ကောင်စီအတွက်စစ်ရေးဗျူဟာရအရေးပါတဲ့လက်ခတ်တောင်တာဝါတိုင်စခန်းကုန်းကိုကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNLA PDF စစ်ကြောင်းစားတဲ့ပူပေါင်းတပ်တွေကဇူလိုင်လ20ရက်ကနေ21ရက်နေ့ထိ2ရက်ကြာတိုက်ခိုက်ပြီးသိမ်းယူခဲ့တာပါဒီစခန်းဟာစစ်ကောင်စီအတွက်စစ်ရေးရအရေးပါတဲ့စခန်းဖြစ်တာကြောင့်ရောနောက်တစ်ဆင့်တက်ပြီးမြောက်ရီမြို့ကိုပါပူပေါင်းတပ်ဖွဲ့တွေကထိန်းချုပ်လာမှာကိုစိုးရိမ်တာကြောင့်ရောစစ်ကောင်စီတပ်ဘက်ကလည်းအခုအခါမှာပြန်လည်ထိုးစစ်ဆင်တိုက်ခိုက်နေတယ်ဆိုပြီးပူပေါင်းတပ်ဖွဲ့ဘက်ကပြောပါတယ်လက်ရှိနှစ်ဖက်တိုက်ပွဲတွေပြန်လည်ပြင်းထန်လာနေတဲ့အကြောင်းပူပေါင်းတပ်ဖွဲ့ဘက်ကခေါင်းဆောင်တဦးကပြောပါတယ်
။ဟိုမနေ့ကနေတော့ဟိုနေစပြီးတော့တိုက်ပွဲတွေပြင်းထန်နေတာပေါ့နော်။ဟိုကျွန်တော်တို့ပြီးရမဖြစ်လိုက်၂၁ရက်နေ့ကလက်ခတ်တောင်ကုန်းကိုကျွန်တော်တာဝါလိုင်းကုန်းလို့ခေါ်တော့ပါနော်။အဲဒီကုန်းကိုကျွန်တော် KNL ပေါ်ပရာစစ်ကြောင်းနဲ့ပူပေါင်းတပ်ဖွဲ့တွေကတင်ပိုက်လိုက်တယ်။တင်ပိုက်လိုက်တဲ့အပေါ်မှာအဲဒီမှာရှိတဲ့တိုင်းရင်းမှုနဲ့တူရင်းမှုတွေကလည်းဖြတ်ပြီးတော့ဖြတ်ပြီးတော့ဟိုသုံးကွာမေးရပိုင်းနဲ့ဖုတ်ခွာခဲ့တဲ့အတွက်ပြပြရေးယူတယ်လို့လည်းကြားရတယ်။ပြပြပြလည်းကြားရတယ်။အခုတမလေးလေးတမမှုကိုလည်းကြီးကျက်ပြီးတော့ဒီကုန်းတွေကိုပြန်သိမ်းပိုက်နိုင်ရေးအတွက်သူတို့အင်အားတွေခါရရရှိနေတယ်ခမရခမရတိတိရှိကူပေါင်းအင်အားထုံးလုံးအင်အားပေါ့နော်ထုံးလုံးအင်အားတွေအကြောင်းနဲ့သူစိတ်ကြီးတိုက်ခိုက်နေတာအဲ့တိုက်ခိုက်တဲ့မှုပေါ့မှာကျွန်တော်တို့ဘက်ကနေပြီးတော့ပြန်လည်းခုခံတိုက်ခိုက်နေတဲ့အတွက်သူတို့ဘက်ကအတိတ်အကြဆုံးများ
ဒူတိုင်းလဇန်းကစပြီးလက်ခတ်တောင်တော်တိုင်းစခန်းကုန်းကိုသိမ်းယူဖို့ပူပေါင်းတပ်ဖွဲ့တွေဘက်ကစ조사ခဲ့ကြသလိုစစ်ကောင်စီနဲ့နေကြားဆောင်တပ်ဘက်ကလည်းလက်ခတ်တောင်အနီးကျေးရွာတွေကိုနေ့စဉ်ပြီးပါလက်နက်ကြီးတွေနဲ့ပစ်ခတ်နေတာကြောင့်ဒေသခံ900ထက်မနည်းဟာနီးစပ်ရာဖုံးတော်ကြီးကျောင်းနဲ့နေအိမ်တွေကိုပြောင်းရွှေ့နေထိုင်နေရပါတယ်အခုဆိုရင်စစ်ကောင်စီဘက်ကလည်းစစ်ရေးရအရေးပါတဲ့တာဝါတိုင်းကုန်းကိုပြန်ရဖို့အင်အားအလုံးရင်းနဲ့တက်လာနေတာကြောင့်နှစ်ဖက်တိုက်ပွဲတွေပြင်းထန်နေတာပါဒါကြောင့်တို့ရင်ထိလန့်နေကြတဲ့ဒေတာကန်ဒီနေရက်ဆွန့်ခွာထွက်ပြေးနေကြတယ်လို့လည်းသူကပြောပါတယ
်အဲအဲ့လက်တော့ဘုံကိုရတဲ့အတွက်ဒါကမဟာပြူဟာမြောက်တဲ့ဘုံဖြစ်တဲ့အတွက်မြောက်ပြည်မှာရှိတဲ့ဒေတာကန်ကြီးကကျိုးကမနေထိုင်ရဲကြဘူးပေါ့နော်အဲအဲ့လိုထွက်ပြေးတိတ်ဆောင်နေတာတို့အဲ့ဒါမျိုးလိစရာမျိုးကြောင်းအောင်လာတို့နောက်ဒီဘက်မဲဆောက်ဘက်ကံဖြေတာတို့အဲ့ဒါမျိုးတော့ကြားရတယ
်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
ဒီတော့တွင်ဖွင့်လင်းအေးမြိုင်မြစ်တာလင်းမြိုင်အတွင်းမဲ့ကနေကြေးရွာတွေမှာလဲအိမ်ဒီဘော်ကိုလက်နက်ကြီးတွေကြားရောက်ပောက်ကွဲလို့ဒေသခံတို့သိဆုံးခဲ့ပြီးတဲ့နောက်ရွာထဲမှာမနေရဲပဲဘေးလွရာကိုထွက်ပြေးနေရပါတယ်။ဒါအပြင်စစ်ကောင်စီတပ်ဖွဲ့တွေကအဲ့ဒီဒေသမှာလက်နက်ကြီးတွေတပ်ဆင်နေတာတွေလုပ်နေပြီး Don't need a Yariga in the Gule Pay Bibu. Yaywa, Ocho Yepuriga, Piape, Joso, Nide Lule, Dida Ganiga, Piovare, Dilu Chiniri Jow. Type Boy, Select, Tint and Lab, where she is, so be Dida Ganigaro, so ye tail and Nijavarishin.
My aim at Tibaga and Yariga, type where we do. Namasitaga tidied at Lenin Twin Kojan Rigo, and at the Imperial Chinga Salo, Russia Tio Bowen, and at the Chosigani, American dollar, tip billion, Boniba, Tin Twinger Elo. Kulatama Lukuye Kansiga, Dia Pinema, Topia, like Bade. Namanga Lela Domta to regard a two different dioha, a Josie Wa Chikami, Nama Sitaku, Bambu Nilelu, Pioja Bade. Dijambi Zongo, Kuso, Mujoga, Pioja Mapa.
Namasitaha, Anna Timbida, Chinga Salu, American Dollar, Tanta Tambu, Silenene, Sasa Konya Pisidigo, Rashane, Dio about when Nanga to Chosigani, Tendunga Elu. Yamaning and Sanya Kula Tamaga Lu Kuye Tukuzle, Tom Andrewska, Timachaging Abe, Taubia Piosupare. Any tema, Rashaga, American dollar, Lia Chaldane, Miazo Yang Chage B, the Yoga, Nia Kunse Chaldane, Dudia, Miazo Yang Chage Bare, Singapuga, Nia Naza Lidan, India Naza Dan, Tanga Nase Dambo, Sadapin, Didi Yang Chage Bare. Silene Nessa Pisidigo, Edinang and Idema, Mabontin Tarek, whom Nidigar the Sin, Yama Sitago, Yang Chagiraba. The Yoha, Lena Yang Chara, Pin, Yamanang and Yimale, a dying dart Kuti, Lambo Mushida Suda, Nyazuga Lekan Tajabare. Hilo Chenego Chimesu in the Yoha, now Nang and Ye Oza Kanlu to Shumian Tare, NUG Asuyaga, Nayabi, Sikon Si Loma Pule Domago, Mululaja.
ငယ်ငယ်ရေးလေးလာသုံးသပ်သူတောက်တာအောင်သိမြင့်ကဗီအိုကိုပြောဆိုခဲ့ပါတယ်တေယုတ်ကဒီကျွန်တော်တို့ရှေ့ဆက်နေနိုင်စွေတွေသူတို့တော့ငြိမ်းချမ်းရေးလို့ပြောတာပေါ့နော်အဲ့ဒါကိုအဲ့ဒီလမ်းကြောင်းပေါ်ကိုတွန်းတင်ပြီးတော့ဟောပေါ့နော်စူးစမ်းနေတဲ့ဆိုတာကကျွန်တော်တို့သိရတာလည်းနေရတယ်မသိတာလည်းနေရတယ်ဥပမာအပြင်ထိုင်းမှာလောက်သွားတဲ့ဒီ ပါမယ်ပေါ့နော်အာနောက်တစ်ခုကတော့ဟိုကျွန်တော်တို့ဒီဟိုရှာတာရှာကိုဟိုပြိုလဲမသွားအောင်ကြာတန်ပေးတဲ့အလုပ်တချို့ဟိုတိုက်ရိုက်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်
ောင်းတရုတ်နဲ့မြန်မာနိုင်ငံရေးလေ့လာသုံးသပ်သူဒေါက်တာလကျော်ဇော်က VOE ကိုပြောဆိုပါတယ်တရုတ်အနေနဲ့ကတော့ငင်းချမ်းရေးကိစ္စမှာပြောဆိုပါဝင်နိုင်တယ်လို့တစ်ဖက်မှာလည်းစီးပွားရေးလည်းလုပ်နေမှာပဲလို့သူကပြောဆိုပါတယ်
ကျမတို့နိုင်ငံနဲ့လုတ်ထားတဲ့သူ့ရဲ့ဟိုစီးပွားရေးလမ်းကြောင်းတွေပေါ့နော်အဲ့ဒါတွေပုံမှန်ကြည့်တယ်ဘူးအဲ့ဒါတွေပို့ပြီးတော့ငင်းငင်းဆန်းဆန်းပြီးဘူးပေါ့အထူးသဖြင့်သူကဒီနှစ်ကုန်မှာဒီ burden road နဲ့ပတ်သက်တဲ့အစီအစဉ်လုပ်တာဖြစ်တော့အဲ့တော့သူကဟိုသူတို့ချမှတ်ထားတဲ့ဟိုစီမံကိန်းကြီးဘလောက်အောင်မြင်လဲဘလောက်မအောင်မြင်လဲဘာလို့မအောင်မြင်လဲဘာတွေဖြစ်ဖြစ်ကြောင်းညီကုန်းကြုတ်ပေါ်ရဟို community စကားနဲ့ပြောရင်ဒါကြတော့ပြန်ဆန်းစစ်ကြတာပေါ့အဲ့ဆယ်မနေရဒီနှစ်ကုန်မှာလောက်ပါဗမာပြည်ကတော်တော်နောက်ကျနေရဖြစ်တော့ဗမာပြည်ရဲ့ညီညာရုံးလည်းတစ်ပတ်ကတော့ဟုတ်ပါမယ်နောက်စီးပွားရေးနဲ့ပတ်သက်လို့ဒီလက်နက်ရောင်းတာပဲဖြစ်ဖြစ်ပါသည်ဖြစ်အဲ့ဒါတွေလည်းရှင်းပါပဲရှင်နေကြအစိုးရကျက်ကတစ်ခက်ချင်းကြည့်တာမှမဟုတ်ဘူးကိုဘယ်ဆုံးပြီအဲ့တော့ညီညာရေးလည်းလုပ်ပါပဲကျန်တဲ့စီးပွားရေးလည်းလုပ်ပါပဲ
လူအခွင့်ရအထူးကိုယ်စားလှယ် Tom Andrew ကတော့မြန်မာနိုင်ငံတွင်လူအခွင့်ချိုးဖောက်မှုတွေဖြစ်စေတဲ့နိုင်ငံတကာလက်နက်အယောင်အဝယ်အချိတ်အဆက်များဒေါ်လာတန်းနဲ့ချီတဲ့သွေးစွန်းတဲ့ကုန်သွယ်ရေးလို့ဆိုပြီးအစိုးရခန်းစားထုတ်ပြန်ရှုတ်ချထားပါတယ်မြန်မာစစ်တပ်ရဲ့အဓိကဝင်ငွေလမ်းကြောင်းတွေကိုပိတ်မှတ်ထားဖို့လက်နက်စည်းဝင်တဲ့လမ်းကြောင်းတွေကိုအရေးယူပိတ်ဆို့ဖို့လက်နက်ထောက်ပံ့ပေးနေတဲ့ကွန်ရက်တွေကိုအရေးယူရာတွေလုပ်ပြီးမြန်မာနိုင်ငံတွင်လူအခွင့်ချိုးဖောက်မှုတွေကိုအကာအကွယ်ပေးဖို့လိုနေပြီဆိုတာကိုအစိုးရခန်းစားထဲမှာတိုက်တွန်းထားပါတယ်။ NUCC အမျိုးသားညီညွတ်ရေးအတိုင်းအမံကောင်စီဝင်တခုဖြစ်တဲ့ဦးမောင်မောင်ကတော့သူတို့အနေနဲ့စစ်တပ်ဝင်ငွေရပ်သွားအောင်လုပ်ဖို့ကြိုးစားနေကြောင်း VOE ကိုပြောဆိုပါတယ်
။2021နှစ်ကုန်လေးကကျွန်တော်တို့တောင်းဆိုခဲ့တာ။အကုန်မလုပ်ခဲ့ပါဘူး US က။သို့တော့ sales တဖြည်းဖြည်းတဖြည်းဖြည်းနဲ့လွန်လာတဲ့အခါမှာတော့သူတို့ကနေဆုံးဖြတ်ပြီးတော့ဒါကတော့ဘန်တွေကိုတော့ဒီလိုပိတ်မှရမယ်ဆိုလို့ပိတ်လာတာဖြစ်တယ်။နောက်ပိုင်းကိုလာပါအောင်မယ်။ အမကန်လုပ်ငန်းတို့ပါတော့ဒါကြောင့်မလို့ဒါတွေအားလုံးကတော့ချက်ချင်းတော့မပေါ်ဘူးတို့တော့ဖြည်းဖြည်းဖြည်းနဲ့ပေါ်လာတယ်ပြည်သူကိုကျင်းနေတဲ့ဘုံကိုဝယ်လို့မရအောင်ကျွန်တော်တို့စူးစမ်းနေတာဖြစ်တယ
်တရုတ်ပြည်မှာဂျင်းနဲ့ဟောင်ကောင်မှာမှတ်ပုံတင်ထားတဲ့ကုမ္ပဏီအများအပြားဟာမြန်မာစစ်တပ်လိုအပ်တဲ့လက်နက်ကုန်ကြမ်းတွေအများအပြားကို2021ခုနှစ်အောက်တိုဘာလကနေ2022ခုနှစ်ဒီဇင်ဘာလအထိရောင်းချခဲ့တယ်လို့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကထုတ်ပြန်ထားပါတယ်လူ့အခွင့်အရေးချိုးဖောက်မှုတွေစိုးစိုးဝါးဝါးကျူးလွန်နေတဲ့အာဏာသိမ်းစစ်ကောင်စီကိုတရုတ်အစိုးရကပံ့ပိုးကူညီနေတယ်ဆိုတဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်ဆွဆွဲချက်ကိုတော့တရုတ်ဘက်ကညှင်းဆို့ထားပါတယ်အချုပ်အခြာအာဏာပိုင်နိုင်ငံတွေအကြားတမန်လက်နဲ့ရောင်းဝယ်မှုကိုအချက်အလက်မှားတွေနဲ့အပုတ်ချဆွဆွဲတာဖြစ်တယ်လို့ပြင်းပြင်းထန်ထန်ကန့်ကွက်ကြောင်းတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမော်နင်ကဇူလိုင်လ24ရက်နေ့မှာပြောဆိုခဲ့ပါတယ
်။ဦးစောမိုးကျော်ပြောပြခဲ့တာပါ။အခုဆက်လက်ပြီးထိုင်းနိုင်ငံရဲ့ကျန်းမာရေးခီးသွားလုပ်ငန်းကြောင်းမတင်ပြပြီးမှမန္တလေးတိုင်းထက်ကသတင်းတစ်ပုဒ်ကိုတင်ပြပြပါမယ်။မရမြို့နယ်ကညောင်ဦးကျေးရွာကိုဇူလိုင်24ရက်ညနေပိုင်းမှာစစ်ကောင်စီစစ်ကြောင်းကပစ်ခတ်ဝေရောက်ခဲ့တဲ့အတွက်ဒေသခံတို့တိုက်ဆုံခဲ့ပြီးတဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီကြောင်းသတင်းပေးပို့ချက်ကိုနန်းလောင်ကပြောပြပါမယ်။
ဇူလိုင်24ရက်နေ့ညနေ 9:00 ဝန်းကျင်မှာဝင်လာတဲ့စစ်ကောင်စီစစ်ကြောင်းဟာညောင်အုပ်ကြီးကျေးရွာမှာစခန်းချတပ်ဆွဲနေတယ်လို့ဒေသခံတွေကပြောပါတယ်။ကျေးရွာအတွင်ဝင်လာစဉ်မှာလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တာကြောင့်ထွက်ပြေးကြတဲ့ကျေးရွာသားတို့သေဆုံးပြီးတဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ညောင်အုပ်ရွာဒေသခံတို့ကပြောပါတယ်
။မနေ့ကမရမြို့နယ်ကျွန်တော်တို့ပြည်နယ်အင်းရွာကိုရောက်ရှိနေတဲ့စစ်တပ်တွေကကျွန်တော်တို့ညနေ 9:00 မှာအမရေအပလန်အင်းရဲ့အနောက်ဘက်ကျွန်တော်တို့ညောင်အုပ်ရွာကိုအင်းအား40နဲ့စစ်ကြောင်းထိုးလာတယ်ဗျာ။စစ်ကြောင်းထိုးလာပြီးတော့ကျွန်တော်တို့ရွာထဲကိုတနတ်တင်နဲ့ပြည့်ဝင်တယ်။ရွာရဲရရွာသူရွာသားတွေကအကုန်ထွက်ပြေးကြတာ။ထွက်ပြေးကြတော့ကျွန်တော်တို့ရွာနောက်ဘက်ထိလိုက်ပြတာရွာနောက်ဘက်မှာကျွန်တော်တို့အင်းရှိတယ်ဗျာ။အင်းထဲကိုကျွန်တော်တို့မွေးညောင်အုပ်ရွာတာဖာမြောက်ကလေနဲ့ထွက်ပြေးတာကိုသူတို့ကတနတ်နဲ့အလံပြေးလိုက်တာ။နေဖြစ်သူကတော့ဟာညာအညာမှာပဲဆုံးသွားတယ်တမိဖြစ်သူကတော့အဲမနေ့ကျတော့အဲတို့ရာကိုသူ့ဖေကိုထားခဲ့ပြီးတော့တို့ရာကိုထွက်ပြေးရခဲ့ရတယ်ဗ
ျတမိဖြစ်သူကလက်မောင်းမှာထိခိုက်ဒဏ်ရာရခဲ့တာဖြစ်ပြီးအခုလက်ရှိမှာတော့ဒေသကာကွယ်ရေးအဖွဲ့တွေကကယ်တင်ပြီးတော့ဆေးဝါးကူသပေးနေတယ်လို့လည်းပြောပါတယ်ညောင်ဥရွာကိုအရင်ကစစ်ကောင်စီတပ်တွေဖျက်ဆီးသွားလာတာမျိုးရှိခဲ့ပေမဲ့အခုလိုဝင်ရောက်ရှင်းလင်းတာမျိုးတော့အရင်ကမရှိခဲ့ဘူးပါဘူးထင်မှတ်မထားတဲ့အချိန်စစ်ကောင်စီတပ်ဖွဲ့တွေရုတ်တရက်ရွာထဲဝင်လာတာကြောင့်ထွက်ပြေးချိန်မှာအခုလိုတေဆုံးနေရရတွေဖြစ်ခဲ့တယ်လို့လူ20ဝန်းကျင်လောက်လဲဖမ်းဆီးခံရတယ်လို့ဒေသခံတို့ကပြောပါတယ်
။ဘာမှမသိရဘူးမသိရတဲ့ခါကျတော့ရွာထိပ်ကတနက်ပြစ်ဝင်လာကြမှာဟိုလွတ်တဲ့လူကတော့ပြေးတဲ့လူကပြေးမိလေပိတ်မိတဲ့လူကပိတ်မိအဲ့လိုဖြစ်သွားတယ်။ဒေသခံကကျွန်တော်တို့20ကျောင်းလောက်ဖမ်းခံရတယ်ခင်ဗျာရွာရဲ့ကျွန်တော်တို့အဲညောင်အုပ်ဖုန်ကြီးကျောင်းထဲမှာတပ်ဖွဲ့ရွာလေကောင်ကကျွန်တော်တို့အဲတိုင်နှစ်ခါတိုက်မှာတစ်ခွဲနှစ်ခွဲခွဲနေကြတယ်ဒီနေ့ချိန်ကြီးညာဥရွာထဲမှာရှိနေကြတော့ခင်ဗျာဒီလိုဖုံးချောင်းထဲမှာရောခုနကကျွန်တော်ပြောတဲ့အိမ်မှာရောရှိနေကြတော့ခင်ဗျာအဲရွာသားတွေကတော့ရောမကတ်နိုင်ရသေးဘူးကျွန်တော်တို့ဟိုလွတ်ရဟိုပြေးနေကြတယ်ဗျာ
ညာဥရွာနဲ့အနီးတစ်ဘက်ဟာစစ်ကောင်စီနဲ့ဒေသကာကွယ်ရေးတပ်တွေကြားထိတွေ့တိုက်ပွဲဖြစ်လင့်မရှိတဲ့ဒေသဖြစ်တယ်လို့လည်းပြောဆိုကြပါတယ်စစ်ကြောင်းဝင်လာချင်းထွက်ပြေးကြတဲ့အခြေအနေကိုဒေသခံအမျိုးသမီးတို့ကလည်းအခုလိုပြောပြပါတယ်
အဲ့တော့မိုင်းညနေပိုင်း3နာရီကျော်4နာရီလောက်ပေါ့အဲ့လိုရတော့4နာရီလောက်လို့ဆင်းရတယ်။ဒါကြီးလည်းအချိန်ကတော့မကြည့်တော့မကြည့်မိအောင်ဒါပေမဲ့4နာရီလောက်ပဲဆင်းရတယ်ဆိုတာအမေအလုပ်ဒိန်းကျင်နေဖြစ်လာတယ်။ရှေ့ရောရှေ့ရလူတွေထွက်လာတော့မှအဲ့လိုပြေးလာကြတယ်ပါတယ်။လာရဆိုတော့မှထွက်တော့အဲ့လိုမျိုးပြွားပြည့်ပြည့်ပြည့်ပဲပြေးရတာပေါ့နော်။နောက်လည်းလက်မကြည့်ရဘူး။နောက်လည်းလက်ဆက်လို့မရဘူးပေါ့နော်။အဲ့ဟိုနောက်လည်းလက်မကြည့်ဘူးဆိုတော့ပြေးလာတာပေါ့တော့ကိုမှကြလဲအဲအင်းကကြလဲအဖေဒီမလေးနဲ့လည်းကိုယ်ကိုတောင်ထဲလို့ဖြစ်တာဆိုတော့အဲ့လိုမျိုးဖြစ်တော့ကြတော့လည်းမကြည့်မိပေါ့အဲ့လိုမျိုးပြောတာတော့ဖန်ဆန်ရတယ်ဒီဘာထဲမှာတော့ဖန်ဆန်ထားရတာလည်းရှိဘာမှဘာမှမပါဘူးတချို့ဆိုလို့ရင်ဟိုဥတထဲကိုတစ်ခုပေါ့မှာဒီတိုင်းပြေးလာတဲ့ဟာကြီးဒီယူမဲဟာလေးတောင်မှမယူသေးရတဲ့ဟာကြီးရှိရပေါ့နော်
ညောင်အုပ်ကျေးရွာဟာအင်ဂျီ300ကျော်ရှိပြီးဒေသခံ1000ကျော်ရှိတဲ့ကျေးရွာဖြစ်ပါတယ်။လက်ရှိမှာဒေသခံဆေးဆောင်တွေကနီးစပ်ရာတခြားရွာတွေကဖုန်ကြီးကျောင်းတွေမှာနေထိုင်နေကြပြီးစားသောက်ရေးကိုလည်းဖုန်ကြီးကျောင်းတွေကအစီအစဉ်ပေးထားတယ်လို့ဒေသခံတွေကပြောပါတယ်။ စကိုင်းနဲ့မန္တလေးတိုင်းအတွင်းကဒေသတချို့မှာစစ်ကောင်စီတပ်ဖွဲ့တွေကလေကြောင်းကတိုက်ခိုက်တာစစ်ကြောင်းထိုးစစ်ဆင်တာနဲ့နှစ်ဖက်တိုက်ပွဲတွေကြောင်းတေသခံအများအပြားထိခိုက်ဒေဆုံးရတာတွေရှိသလိုကြေးရွာတွေမိရှုခံရပြီးစစ်ဘေးတိမ်းရှောင်ရသူအရေးအတွက်ကလည်းတဖြည်းဖြည်းပိုပြီးတော့တိုးလာနေပါတယ်။မြန်မာစစ်တပ်ကတော့ဒီဒေသကကြေးရွာတွေမှာပြည်သူ့ကာကွယ်ရေးတပ် PDF တွေအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့ဆွဆွဲပြောဆိုလို့ရှိပါတယ်။စီရပတိပခရကြောင့်မြန်မာနိုင်ငံတော်ပြည်တွင်းမှာပဲအိုးအိမ်ဆွန်ခွာထွက်ပြေးရသူဦးရေဟာအခုဆိုရင်တက်တရမ၉တန်းနီပါအထိရှိလာတဲ့အကြောင်းတီလထဲထုတ်ပြန်တဲ့ကုလသမဂ္ဂရဲ့နောက်ဆုံးအစင်ခန်းစာတရားမှာဖော်ပြထားပါတယ်။ဒီထဲမှာလူဦးရေတက်တရမ၆တန်းနီပါဟာ2023ခုနှစ်ဖေဖော်ဝါရီလကအာဏာသိမ်းယူမှုနောက်ပိုင်းပေါ်ပေါက်လာတဲ့ပြည်ပခရတွေနဲ့လုံခြုံမှုကင်းမဲ့လာတဲ့အခြေအနေအောက်မှာနေရဆွန်ခွာထွက်ပြေးကြသူတွေဖြစ်တယ်လို့ကုလသမဂ္ဂ UNOCHA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။
နောက်အောင်ပြောပြခဲ့တာပါအခုတော့ထိုင်းနိုင်ငံကပြင်ဆင်နေတဲ့အစီအစဉ်တစ်ခုအကြောင်းဆက်ပြပြချင်ပါတယ်။ကျမရေးဆိုင်ရာခီးသွွားလုပ်ငန်းကိုထိုင်းနိုင်ငံမှာဈေးကွက်မြင့်တင်နေပြီးစိတ်ကူးသားဖို့နိုင်ငံတကာကလာမဲ့ခီးသွွားတွေအတွက်အခုကြော်လိုက်လာမှာစတင်လိုက်ပါတယ်။လက်စင်တောင်းနဲ့ချီပြီးထိုင်းနိုင်ငံမှာဆေးလာကုနေကြတဲ့မြန်မာပြည်သားတွေအတွက်ရောဒီအစီအစဉ်ကဘလို့များတည်ရောက်မှုရှိပါမလဲ။မညိုညိုလွင်ကထိုင်းနိုင်ငံကနေအခုလိုပြောပြထားပါတယ်။
အခုကစလို့လာမဲ့တနေ့အတွင်းထိုင်းနိုင်ငံကဆရာဝန်2000၊တူနာပြုတ်ရီနဲ့ចောင်းသားចောင်းသူ3000ကိုတင်ကြားလေ့ကျင့်ပေးဖို့ထိုင်းအစိုးရနဲ့ပုဂ္ဂလိကအဖွဲ့တွေပူးပေါင်းပြီး Medical Tourism ကျန်းမာရေးခီးသွွားလုပ်ငန်းကိုဆောင်ရွက်တာဖြစ်ပါတယ်။ကျမရေးနဲ့ကြန့်ခိုင်တန်ဆွမ်းဖို့ကမ္ဘာနိုင်ငံအသီးသီးကနေထိုင်းနိုင်ငံကိုလာကျင်သူခရီးသွားတွေအတွက်ကုသမှုစေဝါနဲ့ကျမရေးအထောက်အကူပြုကိရိယာတွေကိုပါအသေးစားရောအလတ်စားလုပ်ငန်းတွေမှာပါဝန်ဆောင်မှုပေးဖို့ရေရှည်စီမံကိန်းတွေနဲ့စတင်လိုက်တာလည်းဖြစ်ပါတယ်
ဟုတ်ကဲ့အဲမြန်မာပြည်ကနေဆေးလာကွေးလူတော်တော်ပို့ပြီးတော့ကောင်းလာရပါတော့။ဘာဖြစ်လို့လဲဆိုတော့ဒီအစိုးရကိုယ်တိုင်ကဒီ medical tourism ကိုမြှင့်တင်ပြီးရတဲ့ကြောင့်မလို့တို့ရောသူတို့ရဲ့ဝန်ထမ်းတွေဆရာဝန်တွေအဲနောက်ပြီးတော့ nurse တို့သက်ဆိုင်ရာပေါ့နော်ဒီဆေးဘက်ဆိုင်ရာထဲမှာရှိတဲ့ဝန်ထမ်းတွေ well train သူတို့ကလုပ်ပေးပြီးဖြစ်တဲ့တဲ့ကြောင့်မလို့ဒီမြန်မာလူမျိုးတွေဆေးလာကူးတဲ့အခါပဲဖြစ်ဖြစ် international ကဒီလာကူးတဲ့အခါပဲဖြစ်ဖြစ်ပေါ့နော်တို့ရောအဲ quality အဆင့်မီ quality ကိုပို့ပြီးတော့ရမယ်ပြီးတော့ဈေးနှုန်းအဖြစ်ဆိုလို့ရှိရင်လည်းဒီထဲမှာရှိတဲ့ private ဈေးရုံတွေကလည်းအပြိုင်အဆိုင်ဒီလှုပ်လာကြတယ်ပေါ့နော် international market ကိုဖမ်းလာကြတဲ့အတွက်ကြောင့်မလို့ဈေးနှုန်းအဖြစ်ဆိုလို့ရှိရင်လည်းတက်တာတယ်ပြီးတော့ဒီ safety and security တော့လည်းပို့ပြီးတော့ကောင်းလာပါပေါ့နော်ဟုတ်
Medical tourism ကျန်းမာရေးခီးသွွားလုပ်ငန်းအတွေ့ထိုင်းနိုင်ငံကခရိုင်တိုင်းမှာအစိုးရရောလုပ်ငန်းရှင်တွေနဲ့ပါပူးပေါင်းဆောင်ရွက်မယ်မိဖက်အဖွဲ့တရားကိုဒီနှစ်အတွင်းလက်တွဲသွားမယ်လို့လည်းတာဝန်ခံတွေကပြောပါတယ်။ဒါကြောင့်မြန်မာနဲ့ထိုင်းနယ်စပ်ဒေသတွေကနေနေဆက်ဖြတ်ကျော်ဈေးကူတာလူသူတွေအတွက်လည်းအဆင်ပြေသွားနိုင်တာပါ။
ဒီတို့ကဒီ medical tourism ကိုအစိုးရကထိုင်းအစိုးရကမြှင့်တင်တဲ့နေရာမှာဆိုရင်ဘန်ကောက်တမျိုးရဲနေမဟုတ်ဘူးအဲတခြားခရိုင်တွေကိုပါတို့ကအကုန်လုံးပေါ့နော်တနိုင်ငံလုံးဖြစ်အောင်လုပ်နေတဲ့အတွက်ကြောင့်မို့လို့ဒီလေချောင်းလိုင်းနဲ့လာလို့အဆင်မပြေတဲ့လူတွေအထူးသဖြင့်ဒီမြန်မာပြည်နယ်စပ်မှာနေထိုင်တဲ့လူတွေအတွက်လည်းပို့ပြီးတော့သွားလာတာပို့ပြီးတော့အဆင်ပြေလာတော့မှာပေါ့နော်
ထိုင်းနိုင်ငံတော်မှာကျန်းမာရေးဝန်ဆောင်မှုပေးနေတဲ့ဌာနတွေကိုအစ်စ်မြင့်ပေးတာဝန်ထမ်းတွေကိုစွမ်းဆောင်ရည်မြင့်တာအသိပညာအတတ်ပညာတွေသင်ကြားပေးတာစီမံခန့်ခွဲမှုကောင်းမွန်တည်ထောင်အောင်ပြသတာဈေးကွက်ရှာဖွေတာတွေမှာအစိုးရနဲ့လုပ်ငန်းရှင်တွေကအကူအညီဆောင်ရွက်မယ်လို့လည်းဆိုပါတယ်
အဲဒီမြန်မာပြည်ကလူနာတွေဆေးလာကူးတဲ့အခါမှာနေရပဲဖြစ်ဖြစ်ဒီရန်ကုန်မြို့ရဖြစ်ဖြစ်ပေါ့နော်တော်တော်များများကအဲလိုင်းညွန်စကန်ပြန်နေကိုသူတို့ကခေါ်ဖို့လိုတယ်ပေါ့နော်ဆိုတော့ဒီလိုမျိုးသာဒီတမိုင်းတိုင်းလုံနေကြတဲ့အဲလိုင်းညွန်စကန်ပြန်နေကိုထိုင်းဆိုရဘက်ကသာ training တွေပေးမယ်နောက်ပြီးတော့တရားဝင် certificate လိုမျိုးသာထုတ်ပေးမယ်ဆိုလို့ရှိရင်သူတို့တွေအတွက်လည်းအလုပ်လုပ်ရတာပို့ပြီးတော့ကောင်းမွန်လာမယ်ပေါ့နော်ဒီလူနာတွေအနေနဲ့ဆိုလို့ရှိရင်လည်း quality ဘိုင်းကောနောက်ပြီးတော့ဒီဒီအပိုင်းကိုပေါ့နော်အများကြီးဒီအကျိုးဖြစ်ထွန်းမှာပါဟုတ်ကဲ့
ကျမရင်းနဲ့ကြန့်ခိုင်တန်ဆွမ်းဖို့အတွက်ထိုင်းနိုင်ငံကိုစေကူတာဖို့လာရောက်တဲ့ကမ္ဘာလက်ခရီးသွားပေါင်းတစ်နှစ်ကို10တန်းခွဲလောက်ရှိပြီးမနှစ်ကဝင်ငွေ19ဘီလီယံဘတ်ငွေတန်ပေါင်း 19,000 ရခဲ့တယ်လို့ထိုင်းခရီးသွားဌာနရဲ့စည်းရင်းတွေကဖော်ပြပါတယ်ထိုင်းနိုင်ငံရဲ့အဓိကဝင်ငွေမှာကမ္ဘာလက်ခီးသွွားလုပ်ငန်းကအရေးပါလာပြီးဒီနှစ်ခီးသွွားပေါင်းတန်30အထိရှိနိုင်တဲ့အထက်မှာကျန်းမာရေးနဲ့ကြန့်ခိုင်တန်ဆွမ်းဖို့လာသူတွေကပိုများမယ်ခီးသွွားလုပ်ငန်းရဲ့ဝင်ငွေဘတ်တန်ပေါင်း 24,000 အထိရမယ်လို့လည်းခန့်မှန်းထားကြပါတယ်ထိုင်းနိုင်ငံရဲ့ကျန်းမာရေးခီးသွွားဝန်ဆောင်မှုပေးတာကနေဝင်ငွေဒေါ်လာ25ဘီလီယံတန်ပေါင်း 2,500 အထိတိုးမြင့်လာပြီးကမ္ဘာအဆင့်မီတိုးတက်လာမယ်လို့လည်းဆိုပါတယ်ရှင်ကျွန်မညညွန်လွင်ပါ
မင်းတို့ရောလည်းပြောပြလဲထိုင်းနိုင်ငံရဲ့အစီအစဉ်ဖြစ်ပါတယ်။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ်ဘဝဇလန်းတွေ။One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရ
မင်္ဂလာမနက်ခင်ဗျာ VOE မြန်မာပိုင်းအစီအစဉ်ရဲ့2023ခုနှစ်ဇူလိုင်လ26ရက်ပုဒုနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီအခုဆက်လက်ပြီးမြေကြီးဩဇာအစီအစဉ်အမေရိကန်နိုင်ငံရေးသတင်းဆောင်ပါဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်သတင်းအတိုလေးတွေနဲ့ကမ္ဘာတစ်လောကခီးသွားအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်ပထမဆုံးမြေကြီးဩဇာအစီအစဉ်နဲ့အရင်ဆုံးစကြပါမယ်မြန်မာနိုင်ငံမှာစိုက်ပျိုးရေးလုပ်ငန်းတွေအရှုံးပေါ်နေတဲ့အတွက်တောင်လူလယ်သမားတွေဟာနှစ်စဉ်မစိုက်ပျိုးကြတော့ဘဲပတ်လတ်ထားတဲ့လယ်ယာမြေတွေပေါ်မှာမွင့်မြူရေးလုပ်ငန်းတွေကိုတပိုင်းတလိုင်းလုပ်ကိုင်နေကြပါတယ်တောင်လူလယ်သမားရေးဆောင်ရွက်နေသူတွေကိုကိုခမောင်စိုးမင်းကအခုလိုမေးမြန်းစုစည်းတင်ဆက်ထားပါတယ်
နိုင်ငံမှာစိုက်ပျိုးရေးလုပ်ငန်းတွေဆုပ်ယူလာတဲ့အတွေ့နှစ်စဉ်နှစ်တိုင်းလေယာဉ်မြေတွေကိုအပြည့်အဝစိုက်ပျိုးနိုင်ခြင်းမရှိတော့ဘဲပတ်လတ်မြေအဖြစ်နဲ့လွတ်ထားကြရပါတယ်အခုအခါမှာတော့အဲ့ဒီစိုက်ပျိုးနိုင်ခြင်းမရှိတဲ့ပတ်လတ်မြေတွေပေါ်မှာတောင်သူလယ်သမားတွေဟာတပိုင်းတနိုင်မွေးမြူရေးလုပ်ငန်းတွေပြောင်းလဲလုပ်ကင်လာကြတာတွေဟာတော်တော်ကိုများလာတာတွေ့ရပါတယ်မကွေးတိုင်းအတွင်းကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကျေးလက်ဖွံ့ဖြိုးရေးလှုံ့ဆော်ခဲ့သူတဦးကတော့စိုက်ပျိုးရေးလုပ်ငန်းအားကိုးရခြင်းမရှိတော့တဲ့အတွက်ကြောင့်တပိုင်းတနိုင်မွေးမြူရေးလုပ်ကံရတာဖြစ်တယ်လို့အခုလိုပြောပါတယ
်စိုက်ပျိုးရေးနဲ့ကတော့မလုံလောက်ဘူးမလုံလောက်တော့ခုနဟိုတနိုင်မင်းတွေဝက်ကိုတော်တော်ကြီးကြီးရေမွေးလာပြီးရွာတိုင်းလိုလိုပဲအကောင်10ကောင်15ကောင်အကောင်20အဲ့လိုတော်တော်မွေးကြတယ်အခုတော့မှန်လို့စိုက်ပျိုးရေးနဲ့မလုံလောက်လို့ပေါ့တခြားဝင်ငွေရှာတာပေါ့လေစိတ်မွေးမြူရဲ့တနိုင်ဝက်မွေးမြူလေးတွေလုတ်ကြရခုကြီးကျယ်လုတ်တဲ့ရွာတွေလည်းရှိတယ်ဝက်ကိုရာချင်းမွေးတဲ့ကောင်တွေလည်းရှိတယ်စိတ်မွေးနေတာတော့ဘလို့မမလုံတော့ဘူးအကုန်ကုန်သိန်းလုံးတွေတက်နေတော့နှစ်တိုင်းလိုလိုပါပဲတောင်းဝင်နေတူကတော့ဒီစိတ်မွေးနေပတ်စံလိုကတော့လုံးဝမလုံတော့ဘူးရွာတိုင်းလိုလိုပဲခုနောက်မွေးမြူဟုတ်တယ်တွဲဖက်လုတ်တယ်စိတ်ခုနောက်မှများများဆုံးမွေးလာတာဝက်ချက်တစ်ခုပဲသာဦးစားချက်တွေဦးစားချက်ပေါ့အဓိကတော့ဦးစားချက်နောက်တော့အသားစားချက်အဲ့ဒါတွေမွေးကြပြီမဲ့ချက်ကိုအကြီးကျယ်မွေးကြတာဝက်ကတော့တေချာပေါက်သူကပုံနေနည်းအမြက်ပဲဝက်မွေးတာတေချာပေါက်မြက်တယ်အဲ့ကခုဒီဘိုင်းတနည်းနည်းနဲ့မှဒေသဆောင်ရွာတိုင်းရွာတိုင်းလိုလိုပဲတနိုင်အဲ့ကလည်းမွေးမြူကြတယ
်စိုက်ပျိုးရေးဥပဒေအရဆိုရင်တောင်သူလယ်သမားတွေအနေနဲ့စိုက်ပျိုးမြေကိုမိမိသဘောနဲ့မစိုက်ပျိုးပဲပတ်လတ်ထားခွင့်မရှိပါဘူးတကယ်လို့မလိုက်နာဘူးဆိုရင်စီကံပြက်မြေအဖြစ်အစိုးရကသိမ်းယူခွင့်ရှိပါတယ်ဒါပေမဲ့လည်းတောင်သူလယ်သမားတွေအနေနဲ့စိုက်ပျိုးစိတ်တွေကြီးမြင့်ပြီးထွက်ရှိတဲ့ဒီနန်တွေကြတော့ရောင်းချဖို့ဈေးကွက်ကောင်းကောင်းမရှိတဲ့အတွက်အရှုံးနဲ့ရင်ဆိုင်နေကြရလို့လယ်ယာမြေတွေကိုအပြည့်အဝစိုက်ပျိုးနိုင်ခြင်းမရှိကြတော့ပါဘူး။အဲ့ဒီအတွက်မျိုးနာနီးတဲ့လယ်ယာမြေတွေကိုအခြားနီးသုံးစွဲခွင့်ရှောက်ထားခြင်းမရှိကြဘဲအိမ်ဝိုင်းကွက်တွေအဖြစ်မိမိသဘောနဲ့အကွက်ရိုက်ရောင်းချတာတွေလယ်ယာမြေတွေပေါ်မှာအုပ်ဖုပ်လုပ်ငန်းလုပ်ကင်ကြတာတွေဟာနှစ်အတော်ကြာကလေးကတိုင်အဲ့ဒီလိုဖြစ်နေပါတယ်။အခုနှစ်တွေအပိုင်းမှာတော့အဲ့ဒီလိုပတ်လတ်ထားတဲ့စိုက်ပျိုးမြေတွေပေါ်မှာမွေးမြူရေးလုပ်ငန်းလုပ်ကင်ကြတာတွေဟာတော်တော်ကိုများလာပါတယ်တောင်သူလယ်သမားအရေးတင်နန်းပို့ချပေးနေသူတဦးကတော့လယ်ယာမြေပေါ်မှာကြက်ချံတွေစောက်လာတာတွေ့နေရပြီလို့ပြောပါတယ
်စိုက်ပျိုးရေးကသိပြီအားကိုးလို့မရတဲ့အချိန်ရောက်လာတဲ့ခါကျတော့ရွာတွေမှာဒီမွေးမြူရေးလေးတွေလုပ်တာလယ်ယာမြေပေါ်မှာဟိုကြက်ချံတွေကျွန်တော်တွေ့တယ်တချို့တွေကဒီစိုက်ပျိုးရေးကိုလုံးဝမလုပ်တော့ဘဲနဲ့အဲ့ဒီတရားမြေတွေရာမြေတွေပေါ့ဗျာရာမြေတွေပေါ်မှာကြက်ချံတွေဆောက်ပြီးတော့မှကြက်မွေးမြူရေလုပ်တာကိုတွေ့ရတယ်။ဟိုစိတ်မွေးမြူရေပါညာဆိုရင်အထူးသဖြင့်မကွေးတိုင်းထဲမှာအထူးသဖြင့်အောင်မြင်တယ်ဗျ။အဲ့သူတို့ပို့ပြီဆိုရင်ဒီကားတွေနဲ့တင်းပြီးတော့မှအကြည့်ကျဲပို့တာပေါ့လေ။ကလားတွေတုံတာများတယ်ပေါ့ဗျာစိတ်ကို။စိတ်ကနောက်ဆက်တွဲကုန်ကြစိတ်ကနည်းတာ။အချိန်တိုင်းကျွန်တော်တို့တိုးဆက်တွေမှာဒီကြောင်းထားလိုက်တာနဲ့အစာကိစ္စအဆင်ပြေသွားတာကိုအဲ့ဒီလိုလှုပ်လာတဲ့ပုံစံမျိုးတွေတော့ယာတွေကိုပြောင်းလဲအသုံးချလာတဲ့ပုံစံမျိုးတွေတော့ရှိတာပေါ့ဗျာဒါပေမဲ့ယွာတွေမှာအဲ့လိုပြောင်းလဲအသုံးချမှုပါနော်အားကိုးလောက်တဲ့အနေထားတရမရှိသေးဘူးဆိုတာကိုလည်းတွေ့ရတယ်နွားကြသိမ့်မမွေးနိုင်ပြန်နွားကြတော့သူကနောက်ဆက်တွဲကုန်ကြစိတ်တွေလည်းများတယ်စိတ်ကကြတော့ဟိုတွေ့ကြရရွက်စားတဲ့တရဝါမျိုးဆိုတော့သူစိတ်ကနောက်ဆက်တွဲကုန်ကြစိတ်မရှိဘူးနောက်တစ်ခါတစ်နှစ်ကို3-4လကြောက်ဝင်ရတယ်အဲ့တော့ကြတော့စိတ်ဖက်ကိုလူတွေကတော်တော်များများလှည့်လာပါဗျာ အဲ့ဒါလေတောင်လယ်သမားဒုတိယလုံးကအာဟုလောက်တဲ့အခြေအနေတည်းတော့ဖြစ်မလာသေးဘူးဆိုတော့မြင်ရတာပေါ့ဗျာဒီကပုံပြရမဆိုရင်ညာဒီစိုက်ပျိုးမွေးမြူရေးဆိုတာတွဲနေတဲ့စကလုံးပဲထွန်းကားအောင်တော့ပို့လို့တာပေါ့ဗျာ
တကယ်တော့မြမကျေးလက်ဒလိအရာစိုက်ပျိုးရေးအဓိကဖြစ်တယ်လို့ကျွဲနွားတလိမ့်ဆန်တွေလွတ်ကြောင်မွေးမြူတဲ့အတွက်စကြက်မြေဆိုတာကိုအင်္ဂလိပ်အစိုးရအုပ်ချုပ်စဉ်ကတည်းကသတ်မှတ်ပေးခဲ့ပါတယ်။အဲဒီလိုစကြက်မြေတွေရှိတဲ့အတွက်ကျေးလက်ဒေသတွေမှာစိုက်ပျိုးရေးတင်သားမကတလိမ့်ဆန်မွေးမြူရေးကိုပါဖွံ့ဖြိုးအောင်လုပ်နိုင်ခဲ့ကြပါတယ်။ဒါအပြင်တလိမ့်ဆန်တွေရဲ့အညစ်အကြေးတွေကနေလည်းသဘာဝမြေဩဇာအဖြစ်မိမိတို့စိုက်ပျိုးရေးမှာအသုံးချနိုင်ကြပါတယ်။အဲ့ဒီလိုနီးနဲ့ဓာတုမြေဩဇာတွေကိုအသုံးပြုမှုနည်းတဲ့အတွက်ကြောင့်ထွက်ရှိလာတဲ့သီးနှံတွေဟာလည်းသဘာဝ organic ဖြစ်ပါတယ်။ဒါပေမဲ့လည်းတဖြည်းဖြည်းနဲ့စကြက်မြေတွေကိုအာဏာပိုင်တွေစီးပွားရေးကုမ္ပဏီတွေကသိမ်းယူကြတဲ့အတွက်ကျေးလက်ဒေသတွေမှာတလိမ့်ဆန်မွေးမြူရေးလုပ်ငန်းတိမ်ကောလာခဲ့ပါတယ်။အဲ့ဒီလိုစကြက်မြေတွေဟာဆေးအုပ်ချုပ်ရေးကာလတွေမှာဆုံးရှုံးသွားတာများတယ်လို့တောင်သူလယ်သမားအရေးတင်နန်းပို့ချပေးနေသူကပဲပြောပါတယ်
။စကြက်မြေတွေပျောက်သွားတဲ့အချိန်ကတော့ဒီ1988ဆက်အာနာသိမ့်ပြီးနောက်ပိုင်းပေါ့ဒီ1988 2020ဆက်ကုတ်ချုပ်ကြီးကာလအတွင်းလောက်မှာစကြက်မြေတို့များများမြန်မာပြည်မှာပျောက်ကွယ်သွားတာပေါ့ဟိုပုံစံမျိုးမျိုးနဲ့ပျောက်ကွယ်သွားတာပေါ့တချို့လဲဒီသက်ဆိုင်ရာမြေစင်းတို့လားရရကတို့နဲ့ဒီလေယာမြေတွေဖြစ်ကုန်တယ်လေယာမြေတွေဖြစ်ပြီးတိုးပေါ်လာတဲ့လူဦးရေတွေသူတို့ဒီစကြက်တွေကိုဖျက်ပြီးကမှလေယာမြေဖြစ်ဟိုလေယာမြေဖြစ်ရောင်းချတာမျိုးတွေရှိတယ်တချို့ကကြောက်လဲကျူးကျော်ဆိုက်ပြူတာပေါ့ဗျာတချို့ကကြောက်လဲကျွန်တော်တို့တောင်ပြည်သမားတွေကဒီလေယာဉ်မြေလိုအပ်ချက်အရာဒီစကြက်မြေတွေကိုကျူးကျော်ဆိုက်ပြုတ်ပြီးကမှဟိုရောက်ယူလိုက်ကြတာလေအနေထားတွေလည်းရှိတယ်။တချို့ကလည်းရာကရောင်းစားတယ်တချို့ကလည်းတောင်သူကိုယ်တိုင်ကျူးကျော်ပြီးရောက်ယူတယ်။အဲပုံစံမျိုးမျိုးနဲ့စကြက်မြေပျောက်ကွယ်ကုန်တယ်ပေါ့
။အလားတူအေယာဝတီတိုင်းဒေသတချို့မှာလည်းလေယာဉ်မြေတွေကိုအခြားနည်းသုံးစွဲခွင့်ရှောက်ထားခြင်းမရှိဘဲနဲ့လယ်မြေမှာကန်တူးပြီးပဇွန်မွေးမြူရေးငါးမွေးမြူရေးတွေလုပ်ကင်ကြတာလည်းရှိပါတယ်။အဲ့ဒီလိုပဇွန်ကန်တွေငါးကန်တွေတူးလိုက်တဲ့အတွက်ကြောင့်မူလစဘာစိုက်ပျိုးတဲ့လယ်မြေဟာလုံးဝပျက်စီးသွားပါတယ်။တောင်သူလယ်သမားတွေအနေနဲ့မွေးမြူရေးလုပ်ငန်းတွေကိုစိုက်ပျိုးမြေပေါ်မှာလုပ်ကင်လာကြတာဟာအဓိကစိုက်ပျိုးရေးလုပ်ငန်းကအကျိုးမရှိတဲ့အတွက်ကြောင့်ဖြစ်ပါတယ်။ဒါပေမဲ့လည်းစနစ်တကျမွေးမြူရေးကိုတိုးချဲ့လုပ်ကင်နိုင်ဖို့ကတော့စိုက်ပျိုးရေးမှာကြုံတွေ့ရတယ်လို့ပါပဲ။ကျေးလက်ဒေသတွေမှာလုံသားရှားပါတဲ့အတွက်မလွယ်ကူတော့ပါဘူး။အဲ့ဒီအတွက်တပိုင်းတိုင်းမွေးမြူရေးအစ်စ်မှာပဲတောင်သူလယ်သမားအများစုလောက်ကင်နိုင်ကြပါတယ်တောင်သူလယ်သမားတွေဟာအဲ့ဒီလိုမွေးမြူရေးတွေလောက်ကင်လာကြတာဟာအသားစားအတွက်သာဖြစ်ပြီးခိုင်းနွားတွေကတော့ရှားပါနေစေဖြစ်ပါတယ်ခိုင်းနွားရှားပါတဲ့အတွက်စိုက်ပျိုးရေးမှာထုံရက်စိုက်ပျိုးဖို့အတွက်လည်းအခက်အခဲရှိနေပါတယ်အခုတော့တောင်သူလယ်သမားတွေမှာလောင်စာဆီဈေးကြီးမြင့်တဲ့အတွက်လက်ထွန်ဆက်တွေကိုငှားရမ်းပြီးထုံရက်နိုင်ခြင်းမရှိကြပါဘူးအဲ့ဒီရဲ့အကျိုးဆက်အနေနဲ့စိုက်ပျိုးရေးပြန်လည်နလန်ထူလာဖို့ကတော့လွယ်ကူခြင်းမရှိကြတော့ပဲအခုလိုတပိုင်းတိုင်းမွေးမြူရေးလုပ်ငန်းတွေကိုပဲဆက်လက်လုပ်ကိုင်နေကြရအောင်မှဖြစ်ပါတယ်ခင်ဗျာ
အခုကြားခဲ့ရတာကတော့ကိုခမောင်စိုးမင်းရဲ့မြေကြီးဩဇာအစီအစဉ်ဖြစ်ပါတယ
်ဗီဒီယိုအမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့ပုံကရစာမျက်နှာမှာလည်းရှင်းစားနိုင်ပါတယ်ဗီဒီယို Telegram စာမျက်နှာလေးစာt.me/bemisviewnews.com/join
လို့ပို့ချစေရပါရှင်။ VOA ကပတ်စံကဏ္ဍတွေကိုဆက်လက်တင်ဆက်နေပါတယ်။အခုတော့အမေရိကန်နိုင်ငံရဲ့အလဲကိုရောက်လာပါပြီ။ကမ္ဘာတဝန်းနေရာတော်ပြန်ပြန်မှာအပူချိန်ကစာချိန်တွေတက်နေပါတယ်။အလွန်ဆိုးဝါးလာတာကဥတုရာသီအပြောင်းလဲနဲ့ဆက်ဆက်နေတယ်လို့သိပ္ပံပညာရှင်တွေကပြောကြတဲ့အတိုင်းအဲ့ဒီရာသီဥတုအပြောင်းလဲကိုပြန်ကောင်းမွန်လာအောင်လုပ်ဖို့ပုတ်ရဟမင်းကြီးကကမ္ဘာခေါင်းဆောင်တွေကိုတိုက်တွန်းလိုက်ပါတယ်။ VOA သတင်းတော့ Borderus Anglicius ရဲ့သတင်းစောင်းပေါက်ကိုကိုအောင်ကအခုလိုပြောပြပါမယ
်ဥရောပအရှေ့အလယ်ပိုင်းအမေရိကတိုက်နိုင်ငံတွေမှာဒီနှစ်နွေရာသီဟာစံချိန်တင်ပူပြင်းနေတာပါကမ္ဘာမိုးလေဝသအဖွဲ့ကြီးကတော့ဒါဟာရာသီဥတုဖောက်ပြန်မှုလက္ခဏာကမ္ဘာကြီးပူနွေးလာမှုနဲ့ဆက်စပ်နေတယ်လို့ဆိုပါတယ်အပူချိန်ကြောင့်ကမ္ဘာမြေမှာမိတင်းနေထိုင်နေကြတဲ့သက်ရှိတွေဘေးဒုက္ခအကြီးအကျယ်ကြုံတွေ့နိုင်တာကြောင့်ဒီပြဿနာကိုဖြေရှင်းကြဖို့တိုက်တွန်းနေကြပါတယ
် Renovo il mio appello
ကာဗွန်နိုင်အောက်ဆိုက်ကြောင့်လေထုညဉ့်ညံတာတွေကိုလက်တွေ့ကျကျဖြေရှင်းဖို့နိုင်ငံခေါင်းဆောင်တွေကိုထပ်ပြီးမြစ်တရက်ခံပါတယ်ဒီကိစ္စကိုမဖြစ်မနေဖြေရှင်းဖို့လိုနေပြီးဘေးဖယ်ထားလို့မရပါဘူးကိုနေထိုင်ရကမ္ဘာမြေကို
အတူတကွာကာကွယ်ကြရအောင်ပ
ါနေထိုင်ဖို့အိမ်ယာမရှိသူတွေပူလွန်းတဲ့ယာဒီဥရုကိုမကြုံဘူးသူတွေအတွက်ဒီလိုယာဒီဟာအသက်အန္တရာယ်ရှိတာကြောင့်သတိထားနေထိုင်သင့်တယ်လို့ဆိုရတယ်
When your body isn't used to
အတော်လေးအပူချိန်များတဲ့အခါခန္ဓာကိုယ်ကမခံနိုင်တော့ပဲသတိလစ်သွားတတ်ပါတယ်။ရာသီဥတုဖောက်ပြန်ပြောင်းလဲတတ်ပြီးကဘာကြီးပူနွေးလာတော့ကိုလျှော့ချဖို့မကြိုးစားကြဘူးဆိုရင်အခြေအနေကကြာလေပိုဆိုးလေဖြစ်လာပါလိမ့်မယ
်
။ရာသီဥတုပြောင်းလဲမှုရဲ့ဆိုးကျိုးတွေကနိုင်ငံလုံးချုပ်ရေးအထိပါရိုက်ခတ်လာနိုင်တာကိုအခုလိုထောက်ပြကြသူတွေရှိပါတယ်
။ The climate is changing.
ရာသီဥတုဖောက်ပြန်ပြောင်းလဲလာနေပါတယ်။အာဖရိကကိုကြည့်မယ်ဆိုရင်တစားတဲ့တစားပို့ပြီးတော့ချောက်သွေးလာနေတာတွေကိုတွေ့ရပါတယ်။နောက်ဆက်တွဲကလူတွေငတ်မခေါင်းပါလာပါတယ်။ပြီးတော့ကြက်ဖက်မှုတွေလည်းပုံများလာပါလိမ့်မယ်
။ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့ထုတ်လွှတ်တဲ့ကမ္ဘာစီးပွားအင်အားကြီးနှစ်နိုင်ငံအမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံတို့ကတော့ဒီပြဿနာကိုဖြေရှင်းဖို့လွန်ခဲ့တဲ့သတင်းပတ်အတွင်းဆွေးနွေးခဲ့ကြပါတယ်။ဒါပေမဲ့ဘာတွေလှုပ်ဆောင်မလဲဆိုတာကတော့အဖြေတိတိကျကျထွက်မလာသေးပါဘူး။အမှန်တကယ်စေတနာထားဖြေရှင်းမယ်ဆိုရင်နီလန်ကောင်းတွေရှိတယ်လို့တချို့ကဆိုပါတယ်။
This is a solvable problem.
ဒါဟာဖြေရှင်းလို့ရတဲ့ပြဿနာပါ။တွင်းထက်လောင်စာအသုံးပြုတာတွေကိုရပ်ဖို့လိုပါတယ်။လူသားမျိုးနယ်တွေအတွက်ဒုက္ခရောက်စေတဲ့ကိစ္စကိုဖြေရှင်းမယ်ဆိုရင်ဒီနည်းလမ်းတစ်ခုပဲရှိပါတယ်
။ကဘာတလွားနေရာတော်တော်များများမှာအပူလိုင်းဟာသတင်းပတ်တွေနဲ့ချီမဟုတ်ရင်တော့နောင်ရဲအနေငယ်အထိဆက်ပြီးတော့ရှိနေဦးမှာဖြစ်ကြောင်းမိုးလေဝသပညာရှင်တွေကပြောကြားထားပါတယ်ခင်ဗျာ။
ဥရုယာသီနဲ့ဆက်နေတဲ့အမေရိကန်နိုင်ငံရဲ့အကြောင်းကိုကိုအောင်ကတင်ပြသွားခဲ့တာပါအခုတော့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့သတင်းတွေကိုပြောပြပေးချင်ပါတယ်အမေရိကန်စစ်သားတို့တောင်ကိုရီးယားနိုင်ငံတွေကနေမြောက်ကိုရီးယားနိုင်ငံစီးတဲ့ကိုဝေပြေးသွားခဲ့ပါတယ်အမေရိကန်ပြည်ထောင်စုပေါ်မှာလက်ဖွားဖြားလိုက်တာတဲ့လက္ခဏာကိုဆက်နဲ့ဖတ်ပြီးငွေချေနိုင်မဲ့စနစ်တစ်ခုမိတ်ဆက်လိုက်ပါတယ်ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမလစ်သတင်းတွေကိုမအေးတန်တကျော်ကအခုလိုစူးစီးတင်ဆက်ထားပါတယ်
အစတမြောက်ကိုရီးယားနိုင်ငံနဲ့ပြေးဝင်သွားတာအဆောက်အုံနှလုံးကြားကဖြစ်ပါတယ်။တန်ကိုရီးယားနိုင်ငံမှာတာဝန်ထမ်းဆောင်နေတဲ့ပြည်ထန်ချခံရပြီးတဲ့နောက်အမေရိကန်ပြည်အောင်စုကတက်ရင်ကိုပြန်ဖို့ခံရတဲ့စစ်သားတဦးမြောက်ကိုရီးယားနိုင်ငံနဲ့ပြေးဝင်သွားတဲ့ကိစ္စကြောင့်အမေရိကန်ခေါင်းဆောင်တွေကောင်းခဲသွားခဲ့ကြရတာပါ။ Travis King ကိုအမေရိကပြန်ဖို့လေဆိပ်ကိုအဆောင်ချက်နဲ့ပြန်ဖို့ခဲ့ပေမဲ့လင်းမော်တက်မသွားဘဲနဲ့လေဆိပ်ကနေတိတ်ဆိတ်ပြန်ထွက်သွားနိုင်ခဲ့ပါတယ်။နောက်တည့်ရက်မြောက်ကိုရီးယားနယ်စပ်အလဲခီမှာသူလိုက်ပါသွားခဲ့ပြီးတော့ခုလိုမျိုးထွက်ပြေးသွားခဲ့တာဖြစ်ပါရဲ့။တနနိုင်ငံချားထားတဲ့မြင်းကိုဖျက်ချော်ပြေးဝင်သွားတာပါ။နှစ်ဖက်ပိုင်းချားထားတဲ့နေရာနဲ့သူရောက်နေတဲ့နေရာကတော်တော်ကိုကတ်နေပြီးတော့ဟာဟာဟာလို့အော်ပြီးတော့အရန်ပြေးသွားတယ်လို့တက်ခီးတဲ့ပါလာတဲ့သူတွေကပြန်ပြောပြပါရဲ့။မြမြေလုံးကျုံရေးတာဝန်ကြအမေရိကန်စစ်သားတွေတောင်ကိုရီးယားစစ်သားတွေသူနောက်ကနေပြေးော်လိုက်ဖမ်းခဲ့ကြပြီးမဲ့မမိလိုက်ပါဘူး။သူရုတ်တရက်စိတ်ကူးပေါက်ပြော်ပဲပြေးဝင်သွားတာလားကြိုတင်ကြံ့စင်းမှုလားဆိုတာမသိရပါဘူးဒါမဲ့လည်းအခုလိုမျိုးလုံခြုံရေးအထူးတင်းချက်ထားတဲ့အပြစ်မဲ့ဆုံးအလဲဘတ်ခီကရန်နေငယ်ကြိုတင်စီစဉ်ထားတော့မှသွားလို့ရတဲ့ခီးမျိုးဖြစ်ပါလိမ့်ချက်ချေကဖြစ်သွားတဲ့တွေ့တဲ့အမှတ်တစိအစ်စ်ပါကဘာချမ်းသာဆုံးကရေကျွဲတစ်ထည့်အီလွန်မတ်ခ်ဟာသူပိုင်လူမှုကွန်ရက်စာမျက်နှာဖြစ်တဲ့ Twitter ရဲ့အမှတ်တံဆိပ်ကိုအပြာရောင်ငှက်ကလေးပုံကနေပြောအဖြူရောင်ကြက်ချီကပုံစံ X အမှတ်သားတံဆိပ်ကိုတနင်္ဂနွေနေ့ဇူလိုင်လ23ရက်နေ့ညပိုင်းကပြောင်းလိုက်တာဖြစ်ပါတယ်။အဲ့ညပိုင်းမှာပဲ American ပြည်အောင်စု California ပြည်နယ် San Francisco မြို့က Twitter ကုမ္ပဏီရုံးအဆောက်အုံမျက်နှာစာမှာလည်းအဲ့ဒီတံဆိပ်အမှတ်သားကို slide ထိုးပြထားခဲ့ပါတယ်။အခုထိ Twitter လူမှုကွန်ရက်မှာကအပြာရောင်ငှက်တံဆိပ်လေးရှိနေသေးပေမဲ့Elon Musk ရဲ့ Twitter အမှုဆောင်ရာရှိချုပ် Linda Yaccarino ရဲ့စာမျက်နှာတွေမှာတော့ X တစ်စိတ်တစ်စိတ်လေးတွေကိုချက်ချင်းပြောင်းသွားခဲ့ပါတယ်။ Elon Musk က Twitter အမှတ်တစ်စိတ်ကိုပြောင်းခြင်းနဲ့သူ့ရဲ့စာမျက်နှာကိုအပြာရောင်သုံးထားတာကနေအမဲရောင်ကိုပြောင်းမယ်။ဘလို့ထင်ကြလဲလို့သူ့ရဲ့စာမျက်နှာရဲ့တန်တဲ့ချီရဲ့ပြည့်စုံတွေကိုမေးခဲ့ပါတယ်။ Twitter စာမျက်နှာကို2020အောက်တိုဘာမှာသူဝယ်လိုက်ခဲ့တဲ့က X Corp လို့နာမည်ပြောင်းလိုက်တာက Elon Musk ဒီအပီကဝေချက် application လိုမျိုးငွေကြေးအပေးယူနယ်ရောင်းဝယ်ရေးတွေဆက်သွယ်ရေးတွေကိုပါလုံဆောင်လို့ရတဲ့ super app နည်းမျိုးစုံသုံး application ဖြစ်အောင်လုပ်ချင်တဲ့သူရဲ့ရည်ရွယ်ချက်ကိုထင်ဟပြနေပါတယ် American ပြည်သူအခြေစား Amazon Company ကတီထွင်လိုက်တဲ့ငွေချေစနစ်ကို Washington ပြည်နယ် Seattle မြို့က Amazon Store ဆိုင်မှာတရုတ်ပြခဲ့ပါတယ်။ Amazon One လို့နာမည်ပေးထားတဲ့ဒီစနစ်ကလက်ရှိရှိပြီးသားဘဏ်ကနဲ့တယ်လီဖုန်းတို့လိုမျိုးနေရာတကာတည်နေစရာထုတ်ပြနေစရာမလိုတော့ဘဲနဲ့လက်ဝါးကိုဖြန့်လိုက်တာနဲ့ပတ်စံပေးပြီးသားဖြစ်သွားမှာပါ။ဒီကိရိယာကလက်ပွားကိုအတိမတ်ပြုပြီးတော့ကိုယ့်ရဲ့ဘဏ်အကောင့်နဲ့ချိတ်ဆက်ထားတဲ့အချက်လက်ကိုယူအလိုလျောက်ငွေဖြတ်ပေးသွားမှာဖြစ်ပါတယ်။ငွေချေတာအပြင်တခြားနေ့စဉ်သုံးပြုတဲ့အသင်းဝင်ကပ်ပြားလုပ်ငန်းဝင်အဝင်ထွက်ကနဲ့ရုံးဝင်လက်မှတ်တို့လိုနေရာတွေမှာလည်းအစားထိုးသွားဖို့အလားအလာရှိပါတယ်။ဒီစနစ်ကို Amazon က2020မှာစတင်မိတ်ဆက်တာဖြစ်ပြီးတော့သူ့ကုမ္ပဏီရဲ့ Whole Foods ကုန်စုံဆိုင်200ဝန်းကျင်မှာအသုံးပြုနေပါတယ်။ဒီစနစ်ကိုလက်ရှိအသုံးပြုနေတဲ့သူ3သန်းရှိတယ်လို့လည်းပြောပါတယ်။ကလောကတော့ American ပြည်သူတစ်ခုလုံးက Whole Foods ဆိုင်မှာ900ကျော်လုံးမှာဒီစနစ်စတင်ပြီးတော့ထားရှိပြီးတော့မယ်လို့ Amazon ကကြေညာသွားပါတယ်။ရွက်လေတစ်စင်ခွေးတစ်ကောင်နဲ့ပင်လယ်ပြင်မှာ3လကြာမျောပါပျောက်ဆုံးနေသူကိုငါးဖက်လေကကယ်ဆယ်ရပြီးတော့သူ့ဘာသူတည်လူလို့သတ်မှတ်ထားပြီးသားပါ။မက္ကဆီကိုနိုင်ငံကလာပါစ်မြို့လေးကနေပြီးတော့ခွေးလေးကိုခေါ်ပြီးတော့ရွက်လွင်သွားတဲ့ Tim Shadow ပြည်လည်ပြည်မှာမုံတိုင်းမိခဲ့ပါတယ်။သူကဩစတြေးလျနိုင်ငံသားအသက်54နှစ်အရွယ်ရှိသူဖြစ်ပြီးတော့သူ့နောက်ကိုတစ်ခေါက်ခေါက်လိုက်နေတဲ့လမ်းမီးခွေးလေးကိုခေါ်ပြီးတော့မိုင်4000နီးပါးအဝေးကပြင်သစ်ပိုလီနီရှားကျွန်းကိုဥတီပြီးတော့ရွက်လွင်ခဲ့တာဖြစ်ပါတယ်။ရွက်လေကနောက်ဆုံးပေါ်ကိရိယာတွေတက်ဆင်ထားပြီးမဲ့လေမုံတိုင်းတန်ကြောင်ဆက်သွယ်ကိရိယာတွေပြက်စီပြီးတော့အခုညခေါ်မရတော့ပါဘူး။တက်စင်မီလည်းပြတ်တောင်သွားပြီးဟင်းလက်ချက်မရတော့လို့သူနဲ့သူ့ခွေလေးငါးစိမ့်တွေဖန်ဆာမိုးရေခန့်ဆောက်ပြီးတော့တက်ရှင်နေခဲ့ပါတယ်။သူသမုဒ္ဒရာမှာပျောက်ဆုံးပြီးတော့3လကြာကုန်းမြင့်တဲ့မိုင်ပေါင်း1200ကီလိုမီတာ2000နီးပါးအကွာအဝေးပင်လယ်ပြင်မှာမျောနေတာကိုငါးဖန်သင်္ဘောကတွေ့ရှိခဲ့တာပါ။သူ့ကိုတွေ့တဲ့အချိန်မှာကျန်းမာရေးလည်းမကောင်းတော်တော်လေးဆာလောင်နေခဲ့ပြီးတော့အသက်ရှင်တော့မယ်လို့သူမထင်တော့ဘူးလို့ဆိုပါတယ်။သူ့ကိုကယ်တင်ရမိပြီးတဲ့နောက်သူနိုင်ငံဩစတြေးလျကိုပြန်သွားတော့သူနဲ့တူတူအသက်ရှင်နေရတွေကိုဖျက်ဆီးခဲ့ရတဲ့ခွေးလေးကိုတော့ထားခဲ့ရပါတယ်။ဩစတြေးလျနိုင်ငံကနိုင်ငံသားကတရိတ်ဆန်တွေခေါ်လာတဲ့ကိစ္စကိုတော်တော်စီမင်းတင်းကျပ်ထားတာဖြစ်ပါတယ်။သူ့ကိုကယ်တင်ရမိတဲ့ငါးဖန်းသင်းမော့ဘကအမျိုးသားတို့ကအဲ့ခွေးလေးကိုတာဝန်ယူပြီးတော့မွေးစားထားလိုက်ပါတယ်။ကော့တလန်ကကန်းကြီတကူမှာဝေးလငါအကောင်50ကျော်ကန်းတင်ပြီးတည်ဆုံသွားခဲ့ကြပါတယ်။ဇူလိုင်လ16ရက်နေ့ကဖြစ်ပြီးတော့ကယ်ဆယ်ရေးသမားတွေကသူတို့ကိုရေထဲရောက်အောင်ပြန်တွန်းဖို့အသက်ကယ်ကိုစူးစမ်းခဲ့ကြပေမဲ့မအောင်မြင်ခဲ့ပါဘူး။ဝေးလငါတွေဒီလိုမျိုးအများအများကန်းတင်တည်ဆုံရတဲ့အကြောင်းရင်းအတိအကျကိုမသိရပေမဲ့လေသူတို့တွေကငါမတကောင်မိမဖွားနိုင်တဲ့အခက်အခဲကြောင့်ကန်းတင်တည်ဆုံခဲ့ပြီးတဲ့နောက်မှာတခြားဝေးလငါတွေလည်းထွက်မသွားပဲနဲ့ဆောင်နေခဲ့ကြလို့မသိမရှင်းဖြစ်နေကြပြီလို့နောက်ဆုံးသူတို့ကိုဆေးထိုးတက်လိုက်ရပါတယ်စုစုပေါင်းဝေလ55កောင်တည်ဆုံးပြီးတော့တစ်កောင်တော့အသက်ရှင်ကျန်ရပါတယ် Pilot Wheels လို့ခေါ်တဲ့ Pilot အမျိုးသားဝေလ5တွေဟာအသိုင်ဝင်းနဲ့အုပ်ဖွဲ့နေတဲ့ကြသူတွေဖြစ်ပြီးတော့သူတို့တွေကတစ်កောင်កောင်ဒုက္ခရောက်ပြီဆိုရင်ကျန်တဲ့သူတွေအားလုံးထွက်မသွားဘဲနဲ့အတူတူရှိနေပေးတတ်ကြတဲ့သတော်ဝါတွေဖြစ်ပါတယ်နိုင်ငံ roads တို့မှာတော်မီကြောင့်မိခိုးလုံးတွေကောင်းငင်ကိုဖုံးလွှမ်းနေခဲ့ပါတယ်။ဇူလိုင်လ23ရက်နေ့ကမြင်ကွင်းဖြစ်ပြီးတော့ခီးသွွားဧသရီနဲ့ဒေသခံတွေအတွက်ဘေးလွတ်ရာကိုရွှေ့ပေးနေပြီးတော့ယာယီစခန်းတွေလည်းဖွင့်ထားပါတယ်။ roads တို့ကကမ္ဘာလဲခီးသွွားရဲ့အလားများတဲ့နေရာဖြစ်လို့တော်မီကြောင့်မိခိုးလုံးတွေတက်လာတော့ဇူလိုင်လ19ရက်နေ့ကစပြီးတော့ကမ်းခြေတခြားဟိုတယ်တွေနဲ့ရွာတွေကလူပေါင်း2000လောက်ကိုကယ်ဆယ်စခန်းတွေကိုရွှေ့ခဲ့ရပါတယ်။ဒေသခံတွေနဲ့ခီးသွွားဧည့်သည်တွေအတွက်ကျောင်းတွေအားကစားခန်းမတွေမှာယာယီစခန်းတွေဖွင့်လှစ်ထားပြီးတော့လေရင်ခီးစင်တွေဖြတ်လိုက်ရလို့လေဆိပ်တစ်ခုလုံးလည်းစောင့်ဆိုင်နေတဲ့ခီးသွွားတွေနဲ့ပြည်နေပါတယ်။လေရင်ကွင်းမှာလူတွေများလွန်းလို့ခီးသွွားတချို့ကတော့ဟိုတယ်ကိုပြန်နေကြတာပါ။ဒီနေ့လာနေဇူလိုင်လ24ရက်နေ့မှာတော့နိုင်ငံသားခီးသွွားအယောက် 1500 လောက်ကိုလေရင်ခီးတွေစီစဉ်ပေးနိုင်ခဲ့ပါတယ်။ဂရိနိုင်ငံမှာကနွေရာသီဆိုရင်တောမီလောင်တက်ပြီးမဲ့လေအပူလိုင်းဖြတ်တဲ့ဒီနှစ်ပိုင်းတွေအတွင်းမှာပိုဆိုးလာတာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်နိုင်ငံရဲ့ဒေသအများအပြားမှာပူချိန်40ဒီဂရီဆယ်စီယပ်ဖာရန်ဟိုက်နဲ့ဆိုရင်တော့104ဒီဂရီကိုကျော်ခဲ့ပြီ။နာမည့်ရက်တွေမှာဆက်ပြီးတော့ပူနေအောင်မယ်လို့ခန့်မှန်းထားပါတယ်။
လူမှုမီဒီယာဘောကတမနစ်တင်းတူလေးတွေကိုမအေးတန်တဲ့ချောကတင်ပြခဲ့တာပါအခုဆက်ပြီးကဘာတလွားခီးသွားလိုက်ကြအောင်ပါစပိန်နိုင်ငံဘာစီလိုနာမြို့ကကဘာလက်ခီးတဲ့တွေသွားလာနေကြတဲ့အဆောက်အဦတွေပေါဝင်အဆောက်အဦဟောင်းတချို့နှစ်ပေါင်း100ကျော်တက်တန်းရှိနေတဲ့ဓာတ်တွေကားတွေရှိနေပါတယ်အဲ့ဒီဓာတ်တွေကားဟောင်းတွေကိုဘလို့များထိမ့်သိမ့်နေကြတယ်လဲဆိုတော့မဆုမြတ်မုံနဲ့ကဘာတလွားခီးသွားအစီအစဉ်ကနေသွားပြီးတော့ကျွန်တော်တို့လေ့လာကြရအောင်ပါ
စပိန်နိုင်ငံဘာစီလိုနာမြို့ဟာကမ္ဘာလှည့်ခီးတဲ့တွေအသွားများတဲ့ဥရောပမြို့တစ်ခုဖြစ်ပါတယ်။အနုပညာလက်ရာတွေ၊ပြည်သူကလက်ရာတွေကြီးစရာလေးလာစရာများလာတဲ့ဘာစီလိုနာမြို့ကိုတီထားပုံကအပေါ်စီးကနေကြည့်ရင်အစီအစီ4000ကွက်ကလေးတွေလိုမြင်ရတာမို့ကမ္ဘာပေါ်မှာအထူးခြားဆုံးအကွက်ချတီထားတဲ့မြို့ပြတစ်ခုဖြစ်နေသတ်မှတ်ခံထားရပါတယ်။ Chess ကစားကွက်တွေလိုပုံစံဖြစ်နေတဲ့မြို့ပြပုံစံကို19ရာစုနှောင်းမှဆောက်လုပ်ခဲ့ကြတာဖြစ်ပြီးတော့အဆောက်အဦအများစုကCatalan ဒေသရဲ့ Art Nouveau Style ဆောက်ထားကြတာဖြစ်ပါတယ် Modernism လို့သိကြတဲ့ဘိသူကလက်ရပုံစံတွေဆောက်လုပ်ထားတဲ့အထက်မှာကမ္ဘာလက်ခီးသွားတွေသွားလည်နေကြတဲ့ဘိသူကအကျော်အမော်ကြီး Antoni Gaudi ဒီဇိုင်းထွင်ခဲ့တဲ့ Casa Mila အဆောက်အဦလည်းပါပါတယ် La Padrera လို့လည်းအများသိကြတဲ့အဲ့ဒီအဆောက်အဦကြီးကို1906ခုနှစ်မှာစတင်ဆောက်ခဲ့ပြီးတော့1912ခုနှစ်မှာအပြီးသက်ဆောက်လုပ်ပြီးစီခဲ့တာပါအဆောက်အဦတွေမှာအဲ့ဒီခေတ်ကတခြားအဆောက်အဦတွေလိုပဲလျှက်စစ်ဓာတ်တွေကတတ်ထားပါတယ်ဘာစီလိုနာမြို့မှာအခုလိုနှစ်ပေါင်း100ကျော်တက်တန်းရှိတဲ့ဓာတ်လီကားတွေကိုထိမ့်သိမ့်နိုင်ဖို့အတွက်မြို့တော်ဝင်ရှိသူတွေကအစီရင်ပြုစုထားကြပါတယ်။စပိန်နိုင်ငံကဥပဒေတွေထဲမှာရှေးဟောင်းဓာတ်လီကားတွေကိုဥပဒေနဲ့အကာအကွယ်ပေးထားတာမရှိသေးပါဘူး။ဒါကြောင့်ဘာစီလိုနာမြို့ထဲကတမိုင်းဝင်ရှေးဟောင်းဓာတ်လီကားတွေထိမ့်သိမ့်ရေးအတွက်အစိုးရကထောက်ပံ့တာအပအဝင်ဘေးကင်းလုံခြုံရေးအထူးဥပဒေနဲ့အကာအကွယ်ပေးနိုင်ဖို့အတွက်မြို့တော်ဝင်ရှိသူတွေကစ조사နေကြတာဖြစ်ပါတယ်
။ Lo que estamos intentando identificar son ascensores que fueron construidos en un periodo que va desde finales del siglo XIX que es cuando
Barcelona မြို့တွေကအစအဦးတွေမှာဓာတ်တွေကတွေစပြီးထည့်ခဲ့ကြတဲ့19ရာစုဂုံပိုင်းကနေပြည်တွင်းစစ်မဖြစ်ခင်အထိဓာတ်တွေကတွေအားလုံးကိုကျွန်တော်တို့စီရင်ပြုနိုင်ဖို့စ조사နေပါတယ်ပြည်တွင်းစစ်ပြီးချိန်စောက်ကြတဲ့ဓာတ်တွေကတွေကြတော့ပုံစံပြောင်းကုန်ပါပြီအဲအကြောင်းနှစ်ပေါင်း40အတွင်းစောက်ခဲ့ကြတဲ့ဓာတ်တွေကတွေကိုပဲစီရင်ပြုစုနေတာဖြစ်ပါတယ်အဲ့ဒီကာလကြာစောက်ခဲ့တဲ့အစအဦးမှတ်တမ်းတွေအရဓာတ်တွေကတွေတတ်ထားတဲ့အစအဦးတွေစီလူကိုယ်တိုင်သွားပြီးဓာတ်လေကားတွေအခုတည်းရှိသေးသလားဆိုတာလေ့လာစဉ်းမှတ်တာတွေစလုပ်နေပါပြီ။အဲ့ဒီအချိန်တွေတုန်းကအစအဦးတော်တော်များများကမြို့လယ်နေရာတွေမှာအဓိကစောက်ခဲ့ကြတာဖြစ်လို့မြို့လယ်ပိုင်းကိုအဓိကအရင်လေ့လာစဉ်းလုပ်နေပါတယ်။ဒါကပထမအဆင့်အနေနဲ့လုပ်တာပါ။2023နှစ်မကုန်ခင်မှာတော့တမြို့လုံးကရှေးဟောင်းဓာတ်လေကားတွေအားလုံးကိုစီရင်ပြုစုနိုင်ဖို့ရည်ရွယ်ထားပါတယ
်။မြို့ရဲကရှေးဟောင်းအစအဦးတွေထဲမှာမူလကတက်ထားတဲ့တမိုင်းဝင်ဓာတ်လေကားပေါင်း420ထက်မနည်းကိုအခုချိန်အထိဘာစီလိုနာမြို့ကောင်စီကအစီရင်ပြုစုထားနိုင်ပါတယ်။အခုလိုဘာစီလိုနာမြို့ရဲ့အနုပညာရင်ကျေးမှုနဲ့ပြည်သူကအမွေအနှစ်တွေထိမ့်သိမ်းထားနိုင်အောင်လို့မြို့တော်ဝင်ရှိသူတွေစူးစမ်းနေကြတာကိုရှေးဟောင်းအစအဦးတွေကိုစီမံထိမ့်သိမ်းသူတွေကလည်းကြိုဆိုကြပါတယ်။ဘာစီလိုနာမြို့ရဲ့မှာပထမဆုံးဓာတ်လေကားတက်ခဲ့တဲ့အစအဦးတွေကလာပါဒရရာအစအဦးမှာဆိုရင်ဘိသူကအကျော်မော်ကြီးအန်တိုနီဂေါဒီရဲ့လက်ရအတိုင်းအားလုံးကိုအသေးစိတ်ဒီဇိုင်းထွင်ဖန်တီးထားပါတယ်။အဲ့ဒီခေတုန်းကဓာတ်လေကားစီးသူတွေမကြအောင်လို့ဓာတ်လေကားရဲ့မှာဂရီဘာဘုံထိုင်ကုန်တွေကိုထည့်ဆောက်ကြတာကလည်းထူးခြားမှုတစ်ခုဖြစ်ပါတယ်
။ Nos sentimos muy cómodos porque nosotros poner en valor el patrimonio es uno de los objetivos de la Fundación Cataluña.
ကျမတို့ La Pedrera Foundation ရဲ့ရည်မှန်းချက်တစ်ခုကသမိုင်းဝင်ပစ္စည်းတွေကိုထိမ့်သိမ်းထားနိုင်ရေးဖြစ်တော့တန်ဖိုးရှိတဲ့ပူပေါင်းဆောင်ရွက်မှုလို့မြင်ပါတယ်။အဲဒါကြောင့်တို့လိုအပ်တယ်ဆိုရင်လက်တွဲကူညီဖို့အသင့်ပါပဲ
။မြို့ကောင်စီကအဆိုပြုထားတဲ့အစီအစဉ်အတိုင်းအတည်ဖြစ်ခဲ့ရင်မြို့မှတ်တမ်းစီရင်ဝင်သွားတဲ့ရှေးဟောင်းဓာတ်လေကားရှိတဲ့အစအဦးပိုင်ရှင်တွေအနေနဲ့ဓာတ်လေကားထိမ့်သိမ်းစရိတ်ကိုအစိုးရစီကရကြမှာဖြစ်ပါတယ်။လက်ရှိမှာတော့ရှေးဟောင်းဓာတ်လေကားတွေပြင်ဆင်စရိတ်ကိုအဲဒီအစအဦးတွေမှာနေထိုင်ကြသူတွေကအကုန်ခံနေကြရပါတယ
်။ Lo conserva porque bueno, es importantísimo a nivel del valor arquitectónico.
ကျွန်တော်တို့အစအဦးမှာနေကြတဲ့တိုက်ခန်းပိုင်ရှင်အားလုံးကဓာတ်လေကားထိမ့်သိမ်းရေးအတွက်စုပေါင်းထည့်ဝင်ကြပါတယ်။1900ပြည်နှစ်စံပန်းတွေလောက်ကတည်းကတစ်သားနဲ့မှန်တွေရောပြီးစောက်ထားတဲ့ဓာတ်လေကားဖြစ်လို့ဘိသူကတံပိုးတိတ်ကြီးပါတယ်။အဲကြောင့်တိုက်ခန်းပန်းရှင်အားလုံးကဒီဓာတ်လေကားကိုထိန်းသိမ်းနိုင်ရေးအတွက်တိတ်ကူဂယုတစိုက်ရှိကြပါတယ်။နောက်ပြီးတော့ဓာတ်လေကားကအစ်စ်အတိုင်းကောင်းကောင်းလေးတုံးလို့ရနေပါသေးတယ
်။ဒီဓာတ်လေကားဆိုရင်1902ခုနှစ်ထဲကဆောက်လုပ်ခဲ့တာဖြစ်ပါတယ်။ရှေးဟောင်းဓာတ်လေကားတွေဖြစ်တာမို့ပြုပြင်ထိန်းသိမ်းတဲ့အခါပို့ပြီးဂယုဆောက်ရတယ်လို့အချိန်လဲပို့ပေးရပါတယ်။ရှေးဟောင်းပစ္စည်းတွေလိုမျိုးကင်တွယ်ရတာဖြစ်တယ်လို့အင်ဂျင်နီယာတွေကပြောပြပါတယ်။
က
Estos ascensores requieren más un mantenimiento más dedicado.
Si hao dali gari ga po bi anu sei thain thain pyu bin mo lo ba de. A long ga lan mu lai ya ri lo phit ni da mo. Pyin mo lo de kha ri myo so a chein mya ji po goun ma de.
A khu lo myo si hao dali gari go di ka ni a thi a tong pyu nai aw lo pyu bin thain thain ni de company ri ga le lun ga de hne paung sha jaw re ga shi ni de company ri phit ba de. Otis dali ga company so yin 1853 ခုနှစ်ထဲကတည်ထောင်ထားတာမဟုတ်တက်တန်းကနှစ်ပေါင်း190ရှိနေပါပြီ
Modernización, las modernizaciones actuamos en dos partes, en la parte mecánica.
ခင်းရည်ဖြစ်အောင်လုပ်တဲ့အပိုင်းကိုဆက်ပိုင်းနဲ့တအားပိုင်းဆိုပြီးနှစ်ပိုင်းခွဲချပါတယ်လူခဏကိုနဲ့နှိုင်းပြောရမယ်ဆိုရင်တော့ဆက်ပိုင်းကကိုလက်တွေလူဖြစ်ပြီးတအားပိုင်းကတော့ခဏကိုကိုထိမ့်ချုပ်တဲ့အုံနောက်နဲ့ကျူပါတယ်ခင်းရည်မွန်းမှန်လိုက်ခြင်းအဖြစ်ဓာတ်လီကရဲ့ဆွမ်းဆောင်မှုကပိုကောင်းသွားတယ်လို့ပိုးပြီးတော့လည်းဘေးကင်းလုံခြုံမှုရှိသွားပါတယ်။တအားသုံးဆွဲတဲ့အပိုင်းမှာလည်းပူတက်တာသွားပါတယ
်။အခုလိုမျိုးရှေးဟောင်းဓာတ်လေကားတွေကိုမူလပုံမပြတ်အောင်ထိမ့်သိမ်းထားပေမဲ့ဆက်တွေကိုတော့ပုံမလုံခြုံစိတ်ချရအောင်လို့ခစ်ပေါ်ဆက်တွေပြန်တက်ထားပါတယ်။ကက်တလိုနီးယားဒေသအစိုးရရဲ့စာရင်းအရဘာစီလိုနာမြို့တစ်ခုလုံးမှာနှစ်ပေါင်း100ကျော်တက်တန်းရှိတဲ့ဓာတ်လေကားပေါင်းက3000ခွဲကျော်ရှိပါတယ်။ပထမဆုံးလျှက်စစ်ဓာတ်လေကားကို1898ခုနှစ်မှာတက်ဆင်ခဲ့တာဖြစ်ပြီးတော့အဲ့ဒီတုန်းကစိန်ခတ်ပစ္စည်းတစ်ခုအဖြစ်နဲ့စီးရင်မှတ်ထားပါတယ်။တကယ်တော့ကက်တလိုနီးယားဒေသမှာရေဖိအားသုံးဓာတ်လေကားကို1888ခုနှစ်မှာပထမဆုံးတက်ဆင်ခဲ့တာပါ။ကမ္ဘာလှည့်ခရီးသွားတွေအသွားများတဲ့ Las Ramblas လမ်းမကြီးထိပ်က59မီတာအမြင့်ရှိတဲ့ Columbus အထိပ်မှရုပ်ထုကြီးရဲ့ခြေထောက်နားအထိအပေါ်တက်ကြည့်နိုင်ဖို့အတွက်ရေဖိအားသုံးဓာတ်လေကားကိုတက်ခဲ့တာဖြစ်ပါတယ်။အဲ့ဒီတုန်းက59မီတာအမြင့်ကို6မိနစ်လောက်ကြာခဲ့ပေမဲ့ဒီနေ့မှာတော့ဓာတ်လေကားတက်ချိန်ကစက္ကန့်30သားကြာပါတယ်ရှင်။ဒီမှာဆုမြတ်မောင်မ
မဆုမြတ်မောင်ရဲ့ခီးသွားအစီအစဉ်ဖြစ်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုကိုသားညဦးကပြောပြပေးပါဦးမယ
်။ဒေါန်ဆန်းစုကြည်ကိုနေပြီးတော့ချင်းချောင်ကနေပြီးတော့နင်းအကျဉ်းချုပ်ပြောင်းဖို့အစီအစဉ်ရှိတယ်ဆိုပြီးတော့လုံညုံကြီးတာဝန်ရှိသူတူကိုကိုကားပြီးတော့ AP သတင်းဌာနကရေးရတယ်။ဒေါန်ဆန်းစုကြည်ကိုချင်းအောင်တွင်းကနေနေပြောင်းလိုက်ပြီးလို့သတင်းတွေလည်းအပြင်မှာကြေပြန့်ဖြစ်နေပါတယ်။စစ်ကောင်စီကတည်တဲ့ဒီဗုဒ္ဓရုပ်ဘွားတော်ကြီးဖွင့်ပွဲထိမ့်မှတ်ဖြစ်တဲ့ဒေါန်ဆန်းစုကြည်ကိုအချင်းအောင်ကနေပြီးတော့ဒီအခြေချုပ်ပြောင်းဖို့ကြေညာဖို့ရှိတယ်ဆိုပြီးတော့နေပြည်တော်မှာရှိတဲ့တာဝန်ရှိသူတူက AP သတင်းဌာနကိုပြောပါတယ်။ဒါပေမဲ့လည်းဘယ်နေရာကိုရှုမလဲဆိုတော့အမည်မဖော်လို့တဲ့အရာရှိကအတိအကျမပြောပါဘူး။ဒေါန်ဆန်းစုကြည်ကိုနေပြည်တော်ကဒုတိယဝန်ကြီးတွေနေထိုင်တဲ့အိမ်တစ်ခုကိုပြောင်းရွှေ့လိုက်ပြီးလို့သတင်းတွေပေါ်မှာတော့သူ့အနေနဲ့အတီးမပြုတ်နိုင်ဘူးလို့အဲ့ဒီရာရှိက AP သတင်းဌာနကိုပြောပါရတယ်။စစ်တပ်ကအာဏာသိမ်းပြီးချင်းကလေးကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကိုနေအိမ်ကျေချုပ်ချထားတာပါ။မူလကသူ့ရဲ့ဒီနေ့မှပဲနေရာကနေပြီးတော့နောက်ပိုင်းမှာစစ်တပ်ဝင်လို့ယူဆရတဲ့အိမ်တလုံးစီကိုရွှေ့ခဲ့ပါရတယ်။အဲ့ဒီနောက်2022ခုနှစ်ဇွန်လမှာသူ့ကိုနေပြီးတော့အကျဉ်းဆောင်ကိုပို့ခဲ့တာပါ။ဒေါန်ဆန်းစုကြည်ဥဆောင်တဲ့အမျိုးသားတင်မှုစီဖွဲ့ချုပ်က2020ရွေးကောက်ပွဲမှာအပြတ်သက်အနိုင်ရပြီးတဲ့နောက်အစိုးရနောက်သက်တမ်းအတွက်လွှတ်တော်ခေါ်ယူမဲ့အချိန်မှာစစ်တပ်ကအာဏာသိမ်းပြီးတော့ဒေါန်ဆန်းစုကြည်နဲ့အစိုးရအဖွဲ့ဝင်အားလုံးနှိပါးကိုဖမ်းဆီးထောင်ချခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံရဲ့တန်တမာရေးဆိုင်ရာမတည်ငြိမ်မှုကိုတရုတ်နိုင်ငံရဲ့ဝန်ကြီးရှင်ကန်းလူမြင်ကွင်းမှာတလားလောက်ပျောက်သွားပြီးတဲ့နောက်ယာလူကနေထုတ်ခံရတာကထင်ဟပ်နေတယ်ဆိုပြီးတော့လေလာသူတွေကတုံ့တက်လိုက်ကြပါတယ်။တရုတ်နိုင်ငံနဲ့အခြားနိုင်ငံတွေထိတိဆက်ဆက်မှုအပေါ်မှာအပြတ်သဘောဆောင်တဲ့တရားမှုတွေလည်းဖြစ်လာနိုင်တယ်လို့ဆိုပါတယ်။ရှင်ကန်းကိုထုတ်ပယ်ပြီးတော့သူ့စားအရင်နိုင်ငံရဲ့ဝန်ကြီးတာဝန်ယူခဲ့ပူးတဲ့ဝန်ကြီးကိုပြန်လည်ခန့်ဖို့အတွက်လွှတ်တော်မှာအင်ကာနီကနေပြီးတော့မဲခွဲဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။အသက်58နှစ်အရွယ်ရှင်ကန်းကိုတရုတ်သမ္မတရှီကျင်းပင်ရဲ့ယုံကြည်စိတ်ချရတဲ့မဟာမိတ်တွေကတူဦးဖြစ်နေတုံ့သက်သူကရှုမြင်ထားတာပါ။သူဟာ COVID-19 ကာယရောဂါကာလအတွင်းအမေရိကန်ဆိုင်ရာသံအမတ်ကြီးဖြစ်တဲ့တာဝန်ထမ်းဆောင်ပြီးမနစ်ဒီဇင်ဘာလမှာတရုတ်နိုင်ငံကြာကြီးဝင်ကြီးဖြစ်လာပြီးမဲ့အခု9လမဖြစ်ခင်မှာပဲယာရုကနေပြီးတော့ဖယ်ရှားခံခဲ့ရတာဖြစ်ပါတယ်။အမေရိကန်ရုရှားချင်းသားလက်လက်ရေးမှာမနစ်ကပြန်လွတ်လာတဲ့အမေရိကန်မရိန်းတပ်သားဟောင်းတူဟာယူကရိန်းနိုင်ငံတွင်းတိုက်ပွဲတစ်ခုမှာထိခိုက်ဒဏ်ရာရရှိခဲ့တယ်ဆိုပြီးတော့အမေရိကန်နိုင်ငံကြီးအဌာနပြောခွင့်ရသူကပြောပါတယ်။စစ်ပွဲမှာပါဝင်တိုက်ဖို့ယူကရိန်းသွားတဲ့ဆုံးဖြတ်ခဲ့ကြတဲ့အမေရိကန်နိုင်ငံသားတွေပါဝင်ယူကရိန်းမှာရှိတဲ့တာမန်အမေရိကန်နိုင်ငံသားတွေကိုကူညီကယ်ထုတ်ဖို့မရှိဘူးလို့နိုင်ငံကြီးအဌာနကပြောဆိုပါတယ်ခင်ဗျာ။
သတင်းချင်းချုပ်ကိုကိုသားညဦးကကြေညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရမှုကမတ်တေဂီထိုက်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာတွေကတော့ Nick Ivanov နဲ့ Charleston Mock တို့ဖြစ်ကြပါတယ်။ VOA American တိုင်းရဲ့မနက်ပိုင်းအစီအစဉ်တွေကိုမကြခင်မှာပဲအဆုံးသတ်တော့မှာပါ။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းကျန်းမာရှင်လန်းကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။ကျွန်တော်တမောင်သားမှာ
This program has come to you from the Voice of America, Washington.